Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဒီဇင်ဘာလ17ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ20 25 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။ဒီညပိုင်းရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။လက်ရှိအမေရိကန်လွှတ်တော်အမတ်တွေအနေနဲ့ပါတီဆွဲမထားကြဘဲဒီမိုကရေစီကိုကာကွယ်ထိန်းသိမ်းသူတွေအဖြစ်ဆောင်ရွက်ကြဖို့အတွက်ဒီမိုကရက်နဲ့ရီပက်ဘလစ်ကန်အထက်လွှတ်တော်အမတ်ဟောင်းကြီးတွေကတိုက်တွန်းလိုက်ပါတယ်။ကိုကျော်စိုးဦးနဲ့ကိုဝါလုံးတို့အပါအဝင်သတင်းတောက်တချို့ကိုတိုင်းမဂ္ဂဇင်းကြီးက2018ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်တွေအဖြစ်ရွေးချယ်လိုက်ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့မြမစစ်တပ်နဲ့စီးပွားဘက်နိုင်ငံတကာလုပ်ငန်း50နီးပါးကိုဗြိတိန်ခြေစိုက်ဘာမာကမ်ပိန်း UK ကဒီကနေ့နာမည်ပြက်စီရင်တင်သွင်းလိုက်ပါတယ
် which are involved in projects where there are in Burma where there are human rights violations soBut we are saying they should not be doing business.
ဘာကြောင့်မလို့နာမည်ပြက်စင်းကိုတင်သွင်းလိုက်ရတာလဲဆိုတာကိုဘာမတ်ကမ်ပိန်း UK ရဲ့ညွှန်ကြားမှု Mark Farmer ကပြောဆိုသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက် Twitter ရဲ့အမှုဆောင်အရာရှိချုပ်သူ့ရဲ့မြန်မာနိုင်ငံတွင်တရားအထောက်ခဲ့တဲ့အတွေ့အကြုံ Twitter မှာရေးခဲ့တဲ့အပေါ်မှာပြည်တွင်းကလေလာသူတွေရဲ့သဘောထားအမြင်နောက်ပိတ်မှုပြည်သူတွေရဲ့အရေးငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခဲ့တဲ့ကချင်ခေါင်းဆောင်၃ဦးအမြန်ဆုံးလွှတ်ပေးဖို့ဒီကနေ့မြေကြီးနားမှာဆန္ဒထုတ်ဖော်တောင်းဆိုကြတဲ့အကြောင်းနဲ့အတူဒီစင်မှာတေးသချင်းလက်ဆောင်ပါဖို့လည်းရှိပါတယ်ဒုတိယပိုင်းနိုင်ယူဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းနဲ့အင်္ဂါညတဲ့ဒီလိုက်အစီအစဉ်တင်ဆက်ပေးမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်ပြည်ထောင်စုမှာအရေးကြီးတဲ့အချိုးအကွေ့ကိုရောက်နေတာမို့လက်ရှိလွှတ်တော်အမတ်တွေအနေနဲ့ပါတီဆွဲမထားကြဘဲဒီမိုကရေစီကိုကာကွယ်ထိန်းသိမ်းသူတွေအဖြစ်ဆောင်ရွက်ကြဖို့ဒီမိုကရက်နဲ့ရီပက်ဘလစ်ကန်အထက်လွှတ်တော်အမတ်ဟောင်းကြီးတွေကတိုက်တွန်းလိုက်ကြပါတယ်။နိုင်ငံဟာအန္တရာယ်ရှိတဲ့ကာလကိုရောက်နေတဲ့အတွက်တရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေအုပ်ချုပ်ရေးရန်တရားနဲ့နိုင်ငံလုံခြုံရေးတွေအပေါ်လေးလေးနက်နက်စိန်ခေါ်မှုတွေနဲ့ပတ်သက်လို့သူတို့အနေနဲ့အခုလိုမျိုးထုတ်ဖော်ပြောကြားတိုက်တွန်းရတာဖြစ်တယ်လို့လွှတ်တော်အမတ်ဟောင်း44ယောက်ကတနင်္လာနေ့ကထုတ်ပြန်တဲ့ Washington Post သတင်းစာထဲမှာသဘောထားအမြင်ဆောင်းပါရေးခဲ့ကြတာဖြစ်ပါတယ်။2016ရွေးကောက်ပွဲမတိုင်ခင် Trump စီယုံရေးတာဝန်ရှိသူတွေနဲ့ Russia ပူးပေါင်းကြံစည်ခဲ့သလားဆိုတဲ့အထူးစုံစမ်းရေးမှု Robert Mueller ရဲ့တွေးရှိချက်တွေအပအဝင်ဒီမိုကရေစီအုံမြင့်ကိုစိန်ခေါ်ရာရောက်နေတဲ့ကိစ္စတွေကိုလွှတ်တော်အမတ်ဟောင်းတွေကမေးမြောင်းထိုးပြထားပါတယ်။ဒီမိုကရေစီစနစ်ရဲ့အခြေခံမှုတွေအပြင်နိုင်ငံရဲ့လုံခြုံရေးဟာအန္တရာယ်ကျရောက်နေပြီးတရားဥပဒေစိုးမိုးနိုင်စွမ်းနဲ့နိုင်ငံတော်အဖွဲ့အစည်းတွေအနေနဲ့တီးခြားလွတ်လပ်စွာလည်ပတ်နိုင်ဖို့လိုအပ်တယ်လို့ရေးသားထားကြပါတယ်။အခုလိုသဘောထားအမြင်ရေးသားသူတွေထဲမှာဩဇာညောင်းတဲ့ဒီမိုကရက်အမတ်ဟောင်း John Kerry, Republican အမတ်ဟောင်း Chuck Hagel လို့ပုံကူတွေပါဝင်ပါတယ်
။ကနေဒါနိုင်ငံမှာဖမ်းဆီးခံရတဲ့ Huawei နည်းပညာကုမ္ပဏီကြီးရဲ့ဘဏ္ဍာရေးဆိုင်ရာအကြီးအကဲကိုအမေရိကန်မှာတရားစွဲနိုင်ဖို့အမေရိကန်ကိုလွှဲပြောင်းပေးတယ်မသိဆုံးဖြတ်တဲ့ကာလအတွင်းသူ့ကို Vancouver မြို့မှာရှိတဲ့သူ့ပိုင်အင်တစ်ခုထဲကတခုမှအကျဲချုပ်ထားဖို့ရှင်းနေကတရားရုံးမှာတင်ပြထားပါတယ်။မန်ဂွန်ဇူးကိုအမခံပေးတယ်မသိတရားရုံးမှာတင်လာနေကကြားနာစင်မှာသူ့ရှင်းနေကမန်ဂွန်ဇူးကိုအကျဲချုပ်ထားစဉ်ထွက်မပြေးနိုင်အောင်အစစ်မြေလုံခြုံရေးနည်းပညာတွေကိုသူတို့ဈေးနဲ့အကုန်ခံရမယ့်အပြင်ဒေါ်လာတန်းနဲ့ချီအမခံငွေပါပေးမယ်လို့တရားရုံးကတင်ပြလျှောက်ထားခဲ့ပါဒါပေမဲ့လဲ Huawei အကြီးအကဲဖက်မှာကျက်ပြန့်မြပြတဲ့အခြေဆက်တွေရှိနေပြီးထွက်ပြေးနိုင်တဲ့အခြေအနေခံခံမှမှရှိနေတယ်လို့တရားလိုရှင်းနေရဘက်ကညင်ချက်ထုတ်ခဲ့ပါတယ်။မန်ဂွန်ဇူးကိုရှင်းနေဘက်ကတင်ပြချက်ကိုတရားသူကြီးဘက်ကလက်ခံမဲ့မခံဘူးဆိုတာဒီနေ့မှဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။မန်ဂွန်ဇူးကိုဖမ်းဆီးထားတာဟာအင်ပတန်ဆိုးရတဲ့လောက်ရဖြစ်တယ်လို့တရားဥဆိုရဘက်ကကန့်ကွက်ပြောကြားပြီးတရားခံအဖြစ်အမေရိကန်ကိုလွှဲပေးဖို့ကနေဒါနိုင်ငံကိုတောင်းဆိုထားတာရုတ်သိမ်းပေးဖို့ပြောကြားခဲ့ပါတယ်။အမေရိကန်ကအီရန်ဘော်ကုံသွေးရေးပိတ်ဆို့တံငတ်ထားတာကိုမန်ဂွန်ဇူးကချိုးဖောက်တယ်လို့အမေရိကန်ကဆွဆွဲထားပါတယ်။တနင်္လာနေ့ကတရားရုံးကြားနာစင်မှာတော့သူ့ကိုဖမ်းဆီးထားစေချင်သူတွေရောလွှတ်ပေးစေချင်သူတွေပါတရားရုံးအပြင်မှာလာရောက်စောင့်နေခဲ့ကြပါတယ်
။ဗြိတိန်နိုင်ငံ EU ယောပါတမကတွေကနေနှုတ်ထွက်ရေးသဘောတူညီချက်တွေကိုပါလီမန်မှာမဲခွဲမဲ့ရက်ရွှေ့ဆိုင်းလိုက်ပြီးတဲ့နောက်ဝန်ကြီးချုပ်ထရီဇာမေးဟာဥရောပခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံနေပါတယ်။ Netherlands နိုင်ငံမှာဝန်ကြီးချုပ် Mark Rutte နဲ့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်နိုင်ခဲ့ပြီးတော့ကြုံနေတဲ့အချက်အတဲတွေကိုအတူဖြည့်ရှင်းသွားဖို့သဘောတူခဲ့တယ်လို့ဝန်ကြီးချုပ်မေးရဲ့ပြောခွင့်ရသူကပြောပါရယ် သူဟာဒီဝင်ကြီးချုပ်ဂျာမနီဝင်ကြီးချုပ်အန်ဂလာမာကယ်ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒတ်စတိုနဲ့လည်းဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်။ EU နဲ့ဗြိတိန်နိုင်ငံကြားရရှိထားတဲ့နှုတ်ထွက်ရေးသဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာဒီကနေ့မဲခွဲအတည်ပြုဖို့စီစဉ်ထားပေမဲ့ပယ်ချခံရမယ့်အလားအလာများနေတာမို့မဲခွဲမဲ့ရက်ကိုနောက်ဆုတ်ခဲ့တာပါ။ဒီကြားတဲ့သဘောတူညီချက်တွေကိုလွှတ်တော်အမတ်တွေလက်ခံလာအောင်လို့နောက်ထပ်ညှိနှိုင်းမှုတွေပြုလုပ်နိုင်ရေးဝင်ကြီးချုပ်မေကအခုလိုမျိုးဥရောပကောင်ဆောင်တွေနဲ့တွေ့ဆုံဆွေးနွေးနေတာပါ။ဒါပေမဲ့ဥရောပကောင်စီဥက္ကဋ္ဌကသဘောတူထားတာတွေကိုနောက်ထပ်ညှိနှိုင်းမှာမဟုတ်ဘူးလို့ Twitter ပေါ်မှာရေးသားခဲ့ပါတယ်။ EU တွေကထွက်သွားပြီးနောက်ပိုင်း Britain နဲ့ EU ကြားကုန်သွယ်ရေးဆက်ဆံရေးတို့နဲ့ဆိုင်တဲ့သဘောတူညီချက်နဲ့နိုင်ငံရေးအကြီးအကဲစာတမ်းတို့ကို Britain Parliament မှာ2019 January 22ရက်မတိုင်ခင်မဲခွဲအတည်ပြုဖို့ရွှေ့ဆိုင်းထားပါတယ်။
ပြည်ထောင်နိုင်ငံမျိုးအတော်များများမှာတရင်လေးပတ်ကြာဆန္ဒပြပွဲတွေရှိခဲ့ပြီးတဲ့နောက်သမ္မတအမန်နျူမက်ခရွန်ကစီးပွားရေးဆိုင်ရာကတိကဝတ်တချို့ပေးခဲ့ပါတယ်။သူရဲ့ပြောစကားတွေကြောင့်ပြည်သူတွေထိခိုက်ရတဲ့အပေါ်တာဝန်ယူပါတယ်လို့သမ္မတကတင်းလှနေညကနိုင်ငံကိုရုပ်မြင်သံကြားပေါ်ကနေမိန့်ခွန်းပြောကြားခဲ့တာပါ။ပင်စင်စားတွေအပေါ်အခွန်လျှော့ချရေးအနိုင်ဆုံးလှုပ်ခတ်တလာကိုယူရို100တိုးမြင့်ရင်းနဲ့အချိန်ပေါ်လှုပ်ရှားတွေအတွက်အခွန်မကောက်ရေးစတဲ့ဆောင်ရွက်မှုတွေလုပ်သွားမယ်လို့သမ္မတကကတိပေးခဲ့ပါတယ်။စီးပွားရေးလုပ်ငန်းကြီးတွေအနေနဲ့လည်းနှစ်ကုန်ချိန်မှာအခွန်မပေးရတဲ့ bonus ပေါက်စုပေးဖို့ပြောကြားခဲ့ပါတယ်။မက်ခရွန်အစိုးရဆီမေဘူဆန္ဒပြသူတို့ကတောင်းဆိုနေပေမဲ့သူ့အနေနဲ့တမရတာဝန်ကိုဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်ဆိုတာကိုလည်းအခိုင်အမာပြောကြားခဲ့ပါတယ်။ပင်စင်စားရဲ့အပေါ်အခွန်တိုးကောက်မဲ့အဆိုပြုချက်ဟာမမျှတဘူးဆိုတာကိုလည်းတမရကအတိအမှတ်ပြုပြောခဲ့ပါတယ်။ပြင်သစ်ပြည်သူတွေအကြားအထူးသဖြင့်ကျေးလက်နေပြင်သစ်တွေကြားအနည်း40လောက်မကျေနပ်ချက်တွေကနေအခုလိုဆန္ဒပြမှုတွေပေါ်ပေါက်လာတာဖြစ်တယ်လို့လည်းတမရကဖော်ပြပြောဆိုခဲ့ပါတယ်။ပြင်သစ်နိုင်ငံမှာစီးပွားရေးနဲ့လူမှုရေးဆိုင်ရာအရေးပေါ်အခြေအနေကြောက်နေတယ်လို့လည်းကြေညာခဲ့ပါတယ်။လောင်စာစီစည်းတွေကြီးလာတာကြောင့်ကုန်စည်နှုန်းတွေတက်နေတာကမကျေနပ်ကြတဲ့ပြည်သူတွေကစိန်းဝါရောင်ဝစ်ကုတ်အင်ကြီးဖို့ဆန္ဒပြအလို့ရှာမှုတွေလုပ်နေကြတာပါဆန္ဒပြသူတို့ကအကြမ်းဖက်ဖျက်ဆီးမှုတွေလုပ်ခဲ့ကြပါတယ်ဒီဆန္ဒပြပွဲတွေကြောင့်ပြည်သူစီးပွားရေးဒေါ်လာတန်းထောင်ကြီးဆုံးရှုံးနေတယ်လို့အစိုးရကပြောပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်တိုမီတာ25 kHz 11.83 ညလိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ငါးနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။တိုင်းပင်ကစင်းကြီးက2018ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်အဖြစ် Riders သတင်းတောက်နှစ်ယောက်အပါအဝင်သတင်းတောက်တချို့ကိုရွေးချယ်ပြီးအမှန်တရားကိုကာကွယ်စောင့်ရှောက်သူများအဖြစ်သတ်မှတ်ဂုဏ်ပြုလိုက်ပါတယ်။မြန်မာနိုင်ငံမှာထောင်ကျနေတဲ့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးမကြာခင်တုန်းကအသက်ခံခဲ့ရတဲ့ Saudi သတင်းတောက်ဂျမာကရှိုဂျီ၊ဖိလစ်ပိုင်ကသတင်းတောက် Maria Risa ၊ American ပြည်တော်စု Maryland ပြည်နယ်မှာတနက်သမားရဲ့လက်ချက်နဲ့သတင်းတောက်၄ယောက်အသက်ခံခဲ့ရတဲ့ Capital Gazette သတင်းစာတိုက်တို့ကို2018ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်တွေအဖြစ်တိုင်းမဂ္ဂဇင်းကြီးကရွေးချယ်ခဲ့တာပါသူတို့ဟာအမှန်တရားအတွက်သူတို့ကြားရောက်နိုင်တဲ့အန်ဒီယေဂိုရောင်မကယူမဆိုင်ဖဲသတင်းမှန်ပေါ်ထွက်ရေးလုပ်ခဲ့ကြတာမို့ရွေးချယ်ရတာဖြစ်တယ်လို့တိုင်းမဂ္ဂဇင်းကြီးကပြောပါတယ်သတင်းတောက်တွေကိုဂုံပြုတ်ပြီးတိုင်းမဂ္ဂဇင်းကြီးကမျက်နှာဖုံးကို၄မျိုးထုတ်လုပ်တာမို့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ရဲ့ဓာတ်ပုံတွေကိုကန်ဆောင်ထားကြတဲ့ဇနီးဖြစ်သူမတ်ပန်းဤမွန်နဲ့မတ်ချစ်စုဝင်းတို့ရဲ့ပုံကိုမဂ္ဂဇင်းမျက်နှာဖုံးတစ်ခုအဖြစ်နဲ့ထုတ်ထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ရွာနာမှာမွတ်စလင်၁၀ဦးဥပဒေမဲ့တပ်ခံရမှုကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားစဉ်မှာကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ဖမ်းခံခဲ့ရပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချခံထားရပါတယ်
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နေနေမှုဟာလူမျိုးရုံးတပ်ဖြတ်မှုမြောက်တယ်လို့သတ်မှတ်ကြေညာဖို့အမေရိကန်အောက်လွှတ်တော်မှဒီကနေ့ဆုံးမြတ်ချက်ချဖို့ရှိပါတယ်။ထရမ့်အဆိုရကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အစဉ်လိုတာသတ်မှတ်ပြောနေချိန်မှာလွှတ်တော်ကလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်ဆိုတဲ့ဆုံးမြတ်ချက်ကိုမဲခွဲအတည်ပြုမှာပါ။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ရက်စက်တဲ့လှုပ်ရက်တွေအတွက်အရေးယူသင့်တယ်ဆိုတာအင်မီရိုကိုအချက်ပြခြင်းတဲ့သဘောဖြစ်တယ်လို့လွှတ်တော်အတိုင်းဝိုင်းကိုကိုးကားပြီးတော့ ABC သတင်းမှာဖော်ပြပါတယ်။ဒီကနေ့အတည်ပြုဖို့ရှိတဲ့ဆုံးမြတ်ချက်မှာထောင်ဒဏ်9နှစ်စီချခံထားတဲ့ Riders သတင်းထောက်ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ကိစ္စကိုလည်းထည့်သွင်းအပြစ်တင်ရတယ်လို့ ABC သတင်းကပြောပါရယ်။ Ranger တိုင်းနဲ့ချင်းနိုင်ငံတွေကထွက်သွားရလောက်အောင်လူခွင့်ရေးချုပ်ဖောက်မှုကျူးလွန်ခဲ့သူတွေကိုအရေးယူနိုင်ဖို့အတွက် Republican နဲ့ Democrat ထိတ်တန့်လွှတ်တော်အမတ်တွေရဲ့ထောက်ခံမှုနဲ့ Ohio ပြည်နယ်က Republican အောက်လွှတ်တော်အမတ် Steve Chabot ကဒီကနေ့ချမှတ်ဖို့ရှိတဲ့ဆုံးမြတ်ချက်မူကြမ်းကိုတင်သွင်းခဲ့တာပါ။ Ranger ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအတဲ့ခိုင်အမာတက်တည်ပြနိုင်ရင်တာဝန်ရှိသူတွေကိုအရေးယူမယ်လို့ပြောကြားထားပါရယ်။
စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံအခြေအနေကိုအိန္ဒိယနိုင်ငံကနားလည်ပြီးတော့အမျိုးသားပြန်လည်တည်မြဲရေးအတွက်အပြည့်အဝထောက်ခံပံ့ပိုးသွားမယ်လို့မြန်မာနိုင်ငံမှာရောက်နေတဲ့အိန္ဒိယသမ္မတ Ramnath Kovind ကဒီကနေ့ပြောကြားခဲ့ပါတယ်။နေပြည်တော်မှာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့နဲ့တီးခြားစီတွေ့ဆုံစဉ်အခုလိုပြောကြားခဲ့တဲ့အကြောင်းအိန္ဒိယသမ္မတရုံးရဲ့တွေ့တဲ့ဆန်းမျက်နှာတွေမှာဖော်ပြထားပါတယ်။အိန္ဒိယရဲ့အရှိမျော်မူဝါဒနဲ့အိန္ဒိယနိုင်ငံဦးစားပေးမူဝါဒတွေအရမြန်မာနိုင်ငံဟာအရေးကြီးတဲ့နိုင်ငံတစ်ခုဖြစ်ပြီးတော့မြန်မာနဲ့ဆက်ဆံရေးကိုအထူးအလေးထားတယ်လို့သမ္မတကိုဗင်ကသမ္မတအဝင်းမြင့်ကိုပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာလည်းနှစ်နိုင်ငံအပြန်အလှန်ကိစ္စတွေအပြင်နိုင်ငံတကာနဲ့ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးမှအိန္ဒိယကအိမ်အလုံးရေ250ကုညီဆောက်လုပ်ပေးမယ့်အစီအစဉ်အရပထမအိမ်အလုံး50ကိုလည်းဒီကနေ့မြန်မာကိုလွှဲပြောင်းပေးခဲ့ပါတယ်။မြန်မာနိုင်ငံကတရားသူကြီးတွေနဲ့ဒီတရားရေးဆိုင်ရာတာဝန်ရှိသူတွေအရေးအသွေးမြင့်တင်ရေးအတွက်အိန္ဒိယနိုင်ငံကတင်ဒန်းပေးဖို့လဲသမ္မတနှစ်ယောက်တွေ့ဆုံစဉ်မှာဒီသက်ဆိုင်ရာတာဝန်ရှိသူတွေလက်မှတ်ထိုးသဘောတူခဲ့ပါတယ်။သိပ္ပံနဲ့နည်းပညာဆိုင်ရာအကူအညီပေးရေးအတွက်လဲနှစ်နိုင်ငံကြားသဘောတူခဲ့ကြပါတယ်။မြန်မာနိုင်ငံကိုလာရောက်တဲ့အိန္ဒိယသမ္မတခရီးစဉ်နဲ့တိုက်ပြီးတော့ရန်ကုန်နေပြီးတော့မန္တလေးနိုင်ငံတကာလေဆိပ်တွေကနေရောက်လာတဲ့အိန္ဒိယကဘာလက်ခီးတဲ့တွေကိုစာရဗီဇာထုတ်ပေးမယ်လို့မြန်မာအစိုးရကကြေညာပါတယ်။အိန္ဒိယသမ္မတဟာဒီအိန္ဒိယအစိုးရထောက်ပံ့မှုနဲ့ဖွင့်လှစ်ထားတဲ့စိုက်ပျိုးရေးသုတေသနဌာနနဲ့ဆန်သုတေသနဌာနတွေကိုနောက်ဖက်မှာတွားရောက်လေ့လာမှာဖြစ်ပါတယ်။သူရဲ့ခီးစဉ်အတွင်းရန်ကုန်မြို့ကအာဇာနည်ဗိမာန်မှာလွမ်းသူပန်းငွေချမဲ့အစီအစဉ်လဲပါဝင်ပါတယ်။
လွန်ခဲ့တဲ့နှစ်တရာကျော်လောက်ကအမေရိကန်စစ်တပ်ကစစ်နိုင်တဲ့အထိမ်းအမှတ်ဖြစ်သိမ်းလာခဲ့တဲ့ဖိလစ်ပိုင်နိုင်ငံကဖျားကြောင်ခေါင်းလောင်းတုံးကူကိုဖိလစ်ပိုင်နိုင်ငံကိုပြန်လည်ပေးအပ်ခဲ့ပါတယ်။အင်္ဂါနေ့ကဖိလစ်ပိုင်နိုင်ငံမနီလာမြို့တော်လှစ်တက်အခြေစိုက်စခန်းမှာအမေရိကန်သက်အမတ်ကြီးကပါလန်ဂီဂါဒေသကခေါင်းလောင်းတွေကိုဖိလစ်ပိုင်ကာကွယ်ရေးဦးစီးချုပ်တန်အခမ်းအနားနဲ့ပြန်လည်ပေးအပ်ခဲ့တာပါ။1900ကဖိလစ်ပိုင်ရွာသားတွေအမေရိကန်စစ်သား48ယောက်ကိုစမားကျွန်းမှာတပ်ဖြတ်ခဲ့တဲ့အတွက်ဒီခေါင်းလောင်းတွေကိုအမေရိကန်တပ်တွေကသိမ်းယူသွားတာပါ။ဒီလိုသိမ်းယူထားတာကိုဖိလစ်ပိုင်နိုင်ငံအနေနဲ့စိတ်မချမ်းမြေ့တဲ့အတွက်ခေါင်းလောင်းတွေကိုပြန်ပေးဖို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကအမေရိကန်ကိုပြေးခဲ့တဲ့နေ့ကပြန်ပြီးတောင်းဆိုထားတာဖြစ်ပါတယ်
။ဆေးအုပ်ချုပ်ရေးနဲ့အုပ်ချုပ်နေတဲ့ထိုင်းနိုင်ငံမှာဖေဖော်ဝါရီလ24ရက်နေ့ကျရင်အထွေထွေရွေးကောက်ပွဲကျင်းပမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ကြေညာခဲ့ပါတယ်။နိုင်ငံရေးမဲဆွဲစည်းရုံးမှုတွေမလုပ်ရလို့တားမြစ်ထားတာကိုလည်းပယ်ဖျက်လိုက်တယ်လို့စစ်အစိုးရကပြောကြားခဲ့ပါတယ်ရှင
်။အင်္ဂါညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာဘာသာစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website တွေမှာလည်းတပြိုင်တည်းနှာစင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတွင်းကပြဿနာအများစုရဲ့အရင်းခံကြောင့်စစ်တပ်ကြောင့်ဖြစ်နေရတာလို့ Britain အခြေစိုက်မြန်မာအရေးလှုပ်ရှားမှုအဖွဲ့ Burma Campaign UK ကဆွဆွဲလိုက်ပြီးတော့စစ်တပ်နဲ့စီးပွားဘက်နိုင်ငံတကာလုပ်ငန်း90နီးပါးကိုနာမည်ပြတ်စရင်သွင်းလိုက်ပါတယ်။စစ်တပ်အနေနဲ့လက်နက်တွေရသွားစေမဲ့ငွေကြေးအကျိုးအမြတ်တွေထွက်စေမဲ့အခြေအနေမျိုးကိုတားဆီးနိုင်မှုအခုလိုလုပ်ရတာလို့လည်းပြောဆိုလိုက်ပါတယ်။မတ်သိန်ကီထိုက်ကဆက်သွယ်မေးမြန်းထားပါတယ်
။မြန်မာနိုင်ငံတွင်းကပြဿနာအများစုအတွက်စစ်တပ်မှတာဝန်ရှိတယ်လို့ Burma Campaign UK အဖွဲ့ကြီးကပြောဆိုလိုက်ပြီးစစ်တပ်နဲ့စီးပွားဘက်ကုမ္ပဏီတွေနောက်နိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေတဲကကုမ္ပဏီ49ခုကိုနာမည်ပြက်ဓာတ်တိလစ်စင်မှာထည့်သွင်းလိုက်ပါတယ်။ဘာမကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူး Mark Farmer ကအခုလိုပြောပါတယ်
။ So Burma Campaign UK is publishing this new dirty list today to put pressure on companies
မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်တဲ့လုပ်ငန်းတွေစစ်တပ်နဲ့အလုပ်တွဲလုပ်နေတဲ့ကုမ္ပဏီတွေကိုဖိအားပေးဖို့ဘာမကမ်ပိန်းကနာမည်ပြက်စင်ကိုပြုစုထုတ်ပြန်လိုက်တာပါ။ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံထဲမှာအလုပ်မလုပ်ရဘူးလို့ကျွန်တော်တို့မဆိုလိုပါဘူး။ကျွန်တော်တို့ပြောတာကစစ်တပ်နဲ့စီးပွားရေးအလုပ်မလုပ်သင့်ဘူးဆိုတာပဲဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့နိုင်ငံတွေကပြဿနာတော်တော်များများအတွက်စစ်တပ်မှာတာဝန်ရှိနေတဲ့အတွက်ပါ
။ Dirty List နာမည်ပြက်စင်တဲ့မှာတော့တရုတ်၊ရုရှား၊ဗြိတိန်၊ပြင်သစ်၊နော်ဝေ၊ဂျပန်ယူကရိန်းအမေရိကန်ပြည်ထောင်စုထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကကုမ္ပဏီတွေပါဝင်ကြပါတယ်။နိုင်ငံတကာငွေလွှဲလုပ်ငန်းကြီးဖြစ်တဲ့ Western Union, Tata ကုမ္ပဏီ, Toshiba နဲ့ Facebook ကုမ္ပဏီတို့လည်းပါပါတယ်။နောက်မြန်မာစစ်တပ်ပိုင်ဆိုင်မှုပါတဲ့ Mitel လုပ်ငန်းကြီးအတွေ့ဝန်ဆောင်မှုပေးနေတဲ့ Belgian နည်းပညာကုမ္ပဏီ NewTek ကတော့သူတို့ကိုနာမည်ပြက်စီးရင်သွင်းရင်တရားစွဲမယ်လို့ပြောဆိုတဲ့အကြောင်းလဲဘာမာကမ်ပိန်း UK ရဲ့ကြီးညာချက်မှာဖော်ပြပါတယ်။ဘာမာကမ်ပိန်း UK ဘက်ကတော့မြန်မာနိုင်ငံမှာစီးပွားရေးမလုပ်ဖို့တ ိုက်တွန်းနေတာမဟုတ်ဘဲစစ်တပ်နဲ့စီးပွားရေးမလုပ်ဖို့သာဖြစ်တယ်လို့ပြောပါတယ
် Yes so we are hoping that as well as maybe stopping some companies from doing business with the military so which makes money for the military
ကျွန်တော်အနေနဲ့မျှော်လင့်ထားသလိုပဲစစ်တပ်ကိုငွေရမယ်စစ်တပ်နဲ့စီးပွားရေးလုပ်နေတဲ့ကုမ္ပဏီတချို့အနေနဲ့ဆက်ပြီးအလုပ်မလုပ်ကြဘူးပါဒါပြင်နိုင်ငံတကာမှာလည်းစစ်တပ်ပေါ်မှာပို့ပြီးတော့အာယုံဆိုင်လာစေချင်ပါတယ်မြန်မာပြည်ရဲ့အပြင်ဘက်မှာဒေါ်အောင်ဆန်းစုကြည်ကိုပဲအဓိကဖြစ်တင်ဝေဖန်နေကြတာပါနိုင်ငံတွေကပြဿနာအများစုအတွက်စစ်တပ်ပေါ်မှာပို့ပြီးတော့အာယုံဆိုင်လာအောင်ကျွန်တော်တို့ကလိုလားပါတယ်ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တို့ကအရသားတွေကိုတက်ခတ်နေတာစစ်တပ်ပါစစ်တပ်ကညဉ့်ညဲလုပ်ငန်းစဉ်ကိုဟန်တားဖြစ်စေတယ်လွတ်တော်တွေကနေအခြေခံဥပဒေဆိုင်ရာဒီမိုကရေစီပြုရင်ပြောင်းလဲရေးတွေကိုတားဆီးဖို့စစ်တပ်ကလွတ်တော်အမတ်တွေထားပြီးစောင့်နေတာတွေရှိပါတယ်နိုင်ငံတွေကပြဿနာအများပြားစစ်တပ်ကြောက်မှာဆိုတော့နိုင်ငံတကာအတိုင်းဝန်းကပို့ပြီးတော့လဲအာယုံဆိုင်စေချင်ပါတယ
်မြန်မာစစ်တပ်ကိုလက်နက်ငွေကြေးရရှိမှုရော့ချသွားအောင်ဘမ်းဘာကမ်ပိန်း UK ကရည်မှန်းဆောင်ရွက်တာဖြစ်ပြီးတိုးတက်မှုတချို့ရှိတယ်လို့လဲညွှန်ကြားရေးမှူး Mark Farmer ကပြောပါတယ်
We have been in discussions with some companies that we said we were going to put on the dirty list and now some companies are
ကျွန်တော်နာမည်ပြဆင်းသွင်းမဲ့အရေးနဲ့ပတ်သက်လို့ဆွေးနွေးရမှာတော့ကုမ္ပဏီတချို့ကသူတို့လုပ်ရတဲ့ကိုပြန်ပြီးသုံးသပ်တာတွေရှိပါတယ်စစ်တပ်အတွက်လက်နက်တွေတင်သွင်းနေတဲ့ကုမ္ပဏီတခုကတော့ဒီလုပ်ငန်းကိုရပ်လိုက်ကြပါပြီသူတို့ဘက်ကပါဝင်ပတ်သက်မှုမရှိတော့ရင်စစ်တပ်နဲ့မပတ်သက်တော့ဘူးဆိုရင်သဘောတူရင်ကျွန်တော်တို့ဘက်ကလည်းနာမည်ပြဆင်းနေမှာမထည့်တော့ပါဘူးဒီကုမ္ပဏီရဲ့နာမည်ကိုတော့ကျွန်တော်တို့ကထုတ်ပြန်မထားပါဘူးဒါပေမဲ့လည်းဒီကုမ္ပဏီကစစ်တပ်ကိုလက်နက်တင်သွင်းနေတာတွေအခုတော့ဆက်မလုပ်တော့ပါဘူ
းစစ်တပ်ပိုင်းနဲ့စစ်တပ်ထိန်းချုပ်ထားတဲ့ကုမ္ပဏီတွေအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုမလုပ်ဘဲအလုပ်တွေဆက်ပြီးလုပ်နိုင်အောင်ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကခွင့်ပြုထားတဲ့အချိန်မှာပဲစစ်တပ်နဲ့စီးပွားဘက်ကုမ္ပဏီတွေကိုအခုလိုနမပြက်စင်းသွင်းပြီးစစ်တပ်နဲ့စီးပွားရေးမလုပ်ဖို့ PR ပေးနိုင်ရေးဘာမာကမ်ပိန်း UK ကမျှော်လင့်ထားတာဖြစ်ပါတယ်ရှင
်မတ်တန်ဂီထိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့Twitter အမှုဆောင်ရာရှိချုပ်သူ့ရဲ့မြန်မာနိုင်ငံအတွင်းတရားအထုတ်ခဲ့တဲ့အတွေ့အကြုံ Twitter မှာရေးခဲ့တဲ့အပေါ်မှာပြည်တွင်းကလေးလာသူတွေရဲ့သဘောထားအမြင်ဘယ်လိုရှိသလဲဆိုတာကိုလည်းကြည့်ရအောင်ပါမြန်မာနိုင်ငံမှာတရားအထုတ်ဖို့လာရောက်ခဲ့တဲ့ Twitter ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ် Jack Dorsey ကသူ့ရဲ့အတွေ့အကြုံနဲ့ပတ်သက်ပြီးတော့ Twitter မှာရေးခဲ့တဲ့အပေါ်မှာတော့သူ့ရဲ့ Twitter ကိုစောင့်ကြည့်ခဲ့သူတွေအပါအဝင်တခြားဝေဖန်တာတွေရှိပေမဲ့လည်းပြည်တွင်းကလေးလာသူတွေကတော့သူ့ရေးတဲ့အပေါ်မှာသဘောတူညီကြပါတယ်အခုဝေဖန်သူတွေအနေနဲ့မြန်မာနိုင်ငံအကြောင်းကိုသတင်းတွေမှာတွေ့ရတာထက်စားရင်ကိုယ်တိုင်ပိုသိအောင်လုပ်တင်တယ်လို့တာဝန်ရှိတဲ့သူတွေအနေနဲ့လည်းကိုယ်နိုင်ငံရဲ့အခြေအနေမှန်ကိုနိုင်ငံတကာကနေအမှန်တိုင်းသိအောင်ပို့ပြီးတော့မှလှုပ်ဆောင်တင်တယ်ဆိုပြီးတော့လည်းအကြံပေးထောက်ပြကြပါတယ် VOA မြန်မာပိုင်းရဲ့ရန်ကုန်သတင်းတောက်ကိုကောင်းဇာဟင်းကသတင်းပေးပို့ထားပါတယ
် Twitter လူမှုကွန်ရက်မီဒီယာကိုတွဲဖက်တည်ဆောင်သူတစ်ဦးဖြစ်တဲ့ Jack Dorsey ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွေ့အကြုံအကြောင်းပြီးခဲ့တဲ့သတင်းဝင်နေ့ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပြီးတဲ့နောက်အဲ့ဒီအပေါ်အပြင်းထန်ဝေဖန်တာတွေနဲ့ရင်ဆိုင်နေရတာပါ Jack Dorsey အနေနဲ့သူမြင်တာကိုပြောတာဟာဘာမှမှားယွင်းမှုမရှိဘဲဝေဖန်သူတွေအနေနဲ့လည်းသူတို့အမြင်နဲ့သူတို့ဝေဖန်နိုင်ပေမဲ့တိတိပိုပြီးပြောဆိုတာတွေအပေါ်ပြန်ပြီးဝေဖန်ထောက်ပြသူကတော့ The Voice Weekly ရဲ့ Director ဦးစည်ရဲ့သူပါအဲ
့ဒါအဲ့ဒါတွေကတော့ဟိုတာမန်ပြည်သူလူထုကိုဒီမြန်မာပြည်ကိုခရီးမသွားတဲ့မူလို့ပါတော့အဲ့ဒါတွေပြောတာကတော့အရင်ခေတ်ကကျွန်တော်တို့ sanction လုပ်တယ်လို့ပါပဲဒါကဟိုတာမန်ပြည်သူတွေဝဲထိခိုက်ပါလေဒီခီးသွားမြန်မာပြည်ကိုသွားလဲတာတို့ဘာတို့အဲ့ဒါတွေမလုပ်ဖို့ဆိုတာဒါမြန်မာပြည်ပို့ပြီးတော့သူတွေနားမလဲအောင်ဖန်တီးတယ်လို့ဖြစ်တယ်ပေါ့နော်ဆိုတဲ့အခါကျတော့တကယ်တမ်းတော့မြန်မာပြည်တွေကိုသွားလဲကြကိုယ်တိုင်သွားကြည့်ကြအဲ့ဒါမျိုးကိုလုပ်တဲ့နယ်ဘက်ကိုအားပေးရမှာပေါ့လေ
ဝေဖန်ချက်တွေကိုကြီးကြီးအားဖြင့်မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့အမြင်ကဘယ်လိုရှိနေတယ်လဲဆိုတာမြင်သာပြီးကိုဘကလည်းဒါရီကိုခြေဖြတ်နိုင်အောင်စူးစမ်းရမယ်လို့ဦးစည်ရဲ့သူကတောက်ပြပါတယ်
။ကိုဘကလည်းလှုပ်တင်လှုပ်တိုက်တာလည်းလှုပ်ပြီးရင်ဒါရီလှုပ်တင်လှုပ်ထိုက်တယ်ဆိုတော့တိသွားအောင်လို့ဝိုင်းပြီးတော့မှချက်ပေးရမှာပေါ့ခုနကအဲ Twitter CEO တို့ဘာလို့လာလဲဆိုတာလည်းဒါကကောင်းတဲ့ချက်ပဲလေသူတို့တွေကိုယ်တိုင်လာလဲလာကြည့်ပြီးတော့အပြင်ပြန်ပြီးပြောတဲ့အခါကျတော့ဘာပြောပြောဝေဖန်တဲ့လူရှိနေပြီမဲ့ဒါကတောင်နားလဲသွားတဲ့လူသဘောပေါက်သွားတဲ့လူတွေရှိမှာပဲပေါ့နော်အဲ့ခါကျတော့ကျွန်တော်မြင်တော့ဒီကြီးသွားလာမှုကိုဘာလို့ကိုလွယ်လောင်ကျွန်တော်လှုပ်ပေးဖို့လိုတယ်ပြီးတဲ့ခါကျတော့ဒီထင်ရှားကြော်ကြတဲ့ပုံကိုယ်တွေဒီလာပြီးလေ့လာလို့ရအောင်ပေါ့လေအဲ့ဒါမျိုးတွေလှုပ်ပေးဖို့လိုတယ်ပေါ့နော်ဆိုတော့ကြံ့ကြံ့တော့တောင်းတော့ခံရမယ်သဘောရှိတယ်ဗျဟုတ်လား
နိုင်ငံတွင်းမှာတကယ်ဖြစ်ပျက်နေတဲ့အခြေအနေကိုမီဒီယာကနေအမှန်တိုင်းမဖော်ပြနိုင်ရင်အထင်မြင်လွဲမှားမှုတွေရှိနိုင်တယ်လို့မှန်မှန်ကန်ကန်ဖော်ပြထားတာမဟုတ်တဲ့သတင်းတွေကိုမခြေဖြတ်နိုင်ဘူးပြန်ပြီးဖြေရှင်းမပြနိုင်ဘူးဆိုရင်တော့နိုင်ငံတကာအလဲမှာဖြေရှင်းရခက်တဲ့အနိဋာမျိုးဖြစ်သွားလိမ့်မယ်လို့တုံသက်သူက တက္ကနာဖြူဟာသူ့စင်တနာအဖွဲကဦးသိန်းထွန်းဦးပါဒါပေမဲ့တခြားဘက်ကပြန်ကြည့်ပြီးသူမင်တာကိုလည်းဦးသိန်းထွန်းဦးကအခုလိုပြောပါတယ်
ကျွန်တော်နိုင်ငံနဲ့ပတ်သက်ပြီးတော့အကောင်းမြင်ကြရတဲ့ဆိုတော့အခြေချတာတော့ရှားပါတယ်။ဟိုတုန်းကတည်းကလူကြီးကြီးပေါ့နော်။အခုဟိုတုန်းကတော့ရှားလိုက်ပေါ့နော်။အရင်ကတော့ဒါပါတီအစိုးရတို့ဒီစိုးချုံကြီးဖြစ်ခဲ့လို့ဆိုတော့ကြောင်းပြချက်တွေရှိနေတယ်။အခုဒီမိုကရက်တစ်ဆန်နှုန်းမဲ့ကိုတောင်းနေကြတဲ့အချိန်မှာအနောက်ကဘာကပို့ပြီးတော့တောင်းတာသူတို့ဆန်နှုန်းမဲ့ကိုလိုက်လျောညီကြအောင်ဆိုတော့တော့ဗျာရှင်းပြနိုင်ရမယ်လက်သက်ခံနိုင်ရမယ်ဆိုတဲ့အနေထား။ဒါပေမဲ့ဘာကြောင့်မို့များခေါင်းစဉ်တွေအမျိုးမျိုးနဲ့ကျွန်တော်တို့ပေါ့ကျွန်တော်ဖြစ်လို့ဆိုတော့ဒါကတော့ကျွန်တော်က conditional security ဘိုင်းကနေပြန်ဆက်ပြီးကြည့်ရပါတော့အဲ့တော့ရှုထောင့်မျိုးစုံအရကျွန်တော်တို့မီဒီယာနဲ့ပတ်သက်လို့ကျွန်တော်တို့မှာ effect ကတော့ရှိတဲ့တော့ရှိတယ်အထူးသဖြင့်တော့ဒီနိုင်ငံတကာလည်းမှာကျွန်တော်တို့နဲ့ပတ်သက်လို့သတင်းတွေအမှားတွေလည်းရှိနေတယ်နောက်တစ်ခါကျတော့ပုံချက်ခံရတဲ့ဟာတွေလည်းရှိနေပေါ့အမှန်လေးလည်းရောက်တဲ့ဟာတွေလည်းရှိပါဒါပေမဲ့ဟိုမီဒီယာလက်တွေ့ဖြစ်နေတဲ့အခြေအနေနဲ့ပေါ်နေတဲ့သတင်းတွေကြားမှာခွာချက်တွေရှိတယ်
ချက်တော်စီအနေနဲ့မြန်မာနိုင်ငံခီးစဉ်အတွေ့အကြုံရေးသားချက်မတိုင်ခင်အိန္ဒိယနိုင်ငံခီးစဉ်အတွေ့မှာလည်းဟိန္ဒူဘာသာနဲ့ပတ်သက်လို့ဝေဖန်ရေးသားမိတဲ့အတွက်အပြင်းအထန်ဝေဖန်ခံခဲ့ရပူပါတယ်ချက်တော်စီဟာသူ့ရဲ့မွေးနေ့နိုဝင်ဘာလ16ရက်နေ့အထိမ်းအမှန်အဖြစ်နိုဝင်ဘာလကမြန်မာပြည်ကိုရောက်လာပြီးဆရာကြီးဦးကိုအင်ကာရဲ့ဝိပဿနာရေးတာခွဲတစ်ခုဖြစ်တဲ့မန္တလေးတိုင်းပြည်ဦးလင်မြို့ကဓမ္မမဟိမာဝိပဿနာရေးတာမှာဆရာတရားစကန်ဝင်ခဲ့တဲ့အကြောင်းကိုသူရဲ့တွစ်တာအကောင့်မှာဒီဇင်ဘာလ၈ရက်နေ့ကရေးသားခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိမရှင်ဆက်ပြီးတော့ပိတ်မိပြည်သူတွေအရေးငင်းငယ်စွာဆန္ဒထုတ်ဖော်ခဲ့လို့တက်ကိုအသေးဖြတ်မှုနဲ့ထောင်ချခံရတဲ့လှုပ်ရှားသူ၃ဦးအ мян ဆုံးလွတ်ပေးဖို့ဆန္ဒထုတ်ဖော်ကြတဲ့သတင်းကိုတင်ဆက်ပေးကြပါမယ်ထောင်ဒဏ်နဲ့ငွေဒဏ်နဲ့ချမှတ်ခံရတဲ့ကချင်တက်ကြွလှုပ်ရှားသူ၃ဦးကိုအ мян ဆုံးပြန်ပြီးလွတ်ပေးဖို့ဒီကနေ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာပြည်သူတွေစုဝေးပြီးတော့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ကျူတင်အကြောင်းကြားပြီးမှလှုပ်တာဖြစ်တဲ့ဒီဆန္ဒပြပွဲကိုတော့အာဏာပိုင်တွေဘက်ကတားဆီးဟန်တာတာမရှိပေမဲ့လို့ဒီပိုစတာတစ်ခုမှရေးသားထားတာတွေကခွင့်ပြုချက်တင်တဲ့အထက်မှာမပါလို့ဆိုပြီးပြန်ဖြုတ်ခိုင်းခဲ့တယ်လို့ဆန္ဒပြပွဲဥဆောင်စီစဉ်သူကပြောပါတယ်အကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါသမတော်ကိုကြီးညူပြစ်စင်မှုပုံမှန်900နဲ့ဆွဲချက်တင်ပြီးကချင်တက်ကြွလှုပ်ရှားသူ၃ဦးကိုထောင်ဒဏ်6လစီနဲ့ငွေဒဏ်ကျ9သိန်းစီအပြစ်ဒဏ်ချမှတ်လိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့လူမှုဆန္ဒဖော်ထုတ်တာဖြစ်တယ်လို့ဆန္ဒဖော်ထုတ်ရေးကော်မတီဝင်တူဖြစ်သူသောစွန်လွတ်တုဆန်ကပြောပါတယ
်ဒီဒီဆန္ဒဖော်ထုတ်တဲ့ဒီကိမာစပြားတဲ့ခေါင်းဆောင်ခံရတဲ့ဆရာဆရာမတုံးရောက်အဲ့အမြန်ဆုံးတွေ့ဘူးညာတော့ဖော်ထုတ်ခြင်းမှာလေပေါ့
ဒီကနေ့ဆန္ဒဖော်ထုတ်ပွဲကိုကချင်ပြည်နယ်မြစ်ကြီးနားမြို့မနောကွေးမှာကျင်းပပြုလုပ်တာဖြစ်ပြီးကချင်လူထုတွေလူမှုဖွဲ့စည်းတွေဘာသာရေးသင်းဖွဲ့တွေစုစုပေါင်းဥယျာဉ်9000နီးပါးတက်ရောက်ခဲ့တယ်လို့စီစဉ်သူတွေကပြောပါတယ်ဆန္ဒပွဲမှာပါဝင်သူတွေဟာမြစ်ကြီးနားမြို့မနောကွင်းကနေစတင်ခြေထက်ပြီးမြို့လျှောက်လှည့်လည်ဆန္ဒဖော်ထုတ်ပြီးနောက်မနောကွင်းမှာပဲပြန်လည်စုဝေးကြပါတယ်။ဒီဆန္ဒဖော်ထုတ်ပွဲကိုအာဏာပိုင်တွေကနှောက်ယှက်တာမရှိပေမဲ့လည်းခွေကျွေးချက်ရယူစင်ကတင်ပြထားတဲ့အထဲမှာမပါတဲ့ပိုစတာမှာရေးထားတာကိုဖြုတ်သိမ်းခိုင်းတယ်လို့ဆန္ဒဖော်ထုတ်ရေးကော်မတီဝင်နောက်သူဖြစ်တဲ့ဒေါ်မရန်ဆန်ဒွေရာကပြောပါတယ်။အ
ောက်ဆောင်တုံးကဖော်ထုတ်ဆိုင်နေသူရေးထားတဲ့ဒီကိစ္စတွေကတော့လုံးဝမဆက်မနေရအတင်းလာသူခိုင်းတော့လဲသူရတာပေါ့နော်။အဲဒီနောက်ပိုင်းတော့အေးစီးလို့ပဲ
။တမတော်ကိုကြီးညူပြက်စီတဲ့ဆိုတဲ့ဆော့ဆော့ချက်နဲ့ကချင်တက်ကြွလှုပ်ရှားသူကုလွမ်းဆောင်ကုစော်ချက်နဲ့သော်နံဘူးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ9ရက်နေ့ကမြစ်ကြီးနားမြို့နယ်တရားရုံးကနေထောင်သားနဲ့ငွေတန်ချမှတ်ခဲ့တာပါ။တရားရုံးရဲ့ဒီပြည်သံချမှတ်မှုအပေါ်မကျေနပ်ပဲလမ်းလျှောက်ဆန္ဒဖော်ထုတ်ခဲ့တဲ့သူတွေထဲကကချင်လူငယ်ခေါင်းဆောင်၃ဦးဖြစ်တဲ့မှတ်စုဆိုင်တွေဆိုင်ခွန်အောင်နဲ့ကိုဗရာမိုင်တို့ကိုလည်းမြစ်ကြီးနားမြို့နယ်ရဲတပ်ဖွဲ့မှကပုံမှန်စကူငိမ့်စုစီဥပဒေနဲ့အမှုဆက်ဖွဲ့ထားပါတယ်။ဧပြီလကစပြီးတော့ကချင်ပြည်နယ်တွင်တမတော်နဲ့ KIU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တိုက်ပွဲကြားပိတ်မိနေတဲ့ပြည်သူတွေလူမြောက်ရေးအတွက်ပြီးခဲ့တဲ့မေလတွင်ကမြစ်ကြီးနားမြို့မှာဆန္ဒဖော်ထုတ်ပွဲနဲ့တရင်းစာရှင်းလင်းပွဲပြုလုပ်နေစဉ်ပြောဆိုမှုတွေကိုထောက်ပြပြီးတော့ကိုလွမ်းဆောင်ပါဝင်၃ဦးကိုမြောက်ပန်းဆိုင်စစ်သနာချုပ်ကသမတော်ရာရှိသူကနေဆယ်လိုလုပ်ပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်။စီရီပတိပခတွင်ပိတ်မိပြည်သူတွေကိုကူညီပေးဖို့ကြိုးပမ်းသူတွေကိုအရေးယူတာဟာမဖြစ်သင့်ဘူးလို့ဆန္ဒဖော်ထုတ်ပွဲဝန်ရံသူလူသူအခြေပြုအဖွဲ့ဖြစ်တဲ့ Greenland အဖွဲ့တာဝန်ခံကိုနောင်လတ်ကြံမော်ကခုလိုပြောပါတယ်
။ဆရာမနောင်သူတို့ဆရာဆောက်ကြတို့ဆရာလုံးဆောင်တို့ကမဖက်ဖြစ်ကြမှာပိတ်မိနေတဲ့ပြည်သူတွေကိုသွားကူညီခြင်းဖြစ်တယ်။ကျွန်တော်တို့လူသားချင်းစာနာထောက်ထားမှုရသွားပြီးတော့ကူညီတာဖြစ်တယ်။ဒီလိုမလိုလားအပ်တဲ့စစ်ကနေဆိုလို့ရှိရင်အပြစ်ပေးတတ်တဲ့အနေအားဆိုရင်ကျွန်တော်တို့မကောင်းလို့ဖြစ်နေတယ်။ကျွန်တော်တို့အချင်းတမျိုးသားလုံးမှမဟုတ်ပါဘူးလေ။ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုကိုတတ်လတ်နိုင်တဲ့သဘောပဲ
။လူမှုဆန္ဒဖော်ထုတ်ရေးစီစဉ်ပြည်မြောင်ရေးကော်မတီအနေနဲ့က စ်ပွဲတွင်ပိတ်မိပြည်သူတွေလွတ်မြောက်ဖို့ကြိုးပမ်းဆောင်ရွက်သူတွေပေါ်တရားမျှတမှုမရှိပဲစီရင်ချက်ချခဲ့တဲ့ဆိုတဲ့မိဂျီနာမျိုးနဲ့တရားရုံးကိုပြင်းထန်စွာရှုတ်ချကြသလိုထောင်လန်ချခံရသူတွေကိုချွေးချက်မရှိပြန်လှုပ်ပေးဖို့နဲ့တရားမျှတမှုကိုဖော်ဆောင်ပေးဖို့ကိုလည်းကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ကချင်ပြည်နယ်တွင်းမှာ2013ခုနှစ်ကစပြီးတော့ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာသမ္မတတို့ကြားတကြောပြန်စည်ရေးတင်းမှလာနေတာပါ။စစ်ပွဲကြောင့်သရုတ်မြန်မာနယ်စပ် KIU ထိန်းချုပ်နယ်မြေနဲ့အစိုးရထိန်းချုပ်နယ်မြေအတွင်းမှာစစ်ပြေးဒုက္ခသည်တသိန်းကျော်ရှိနေပါတယ်။ဒုက္ခသည်တွေအနေနဲ့မူလနေရာကနေသိန်းဆောင်ထွက်ပြေးနေရတာ6နှစ်ကျော်လာပြီဖြစ်သလိုတိုက်ပွဲရှော့ချပြီးနိုင်ငံရေးအရဆွေးနွေးဖို့အစိုးရငင်းချမ်းရေးကော်မရှင်နဲ့ KIU တို့ကြိုးစားနေပေမဲ့တိတာတဲ့သိုးသက်မှုတွေမရှိသေးသလိုအောက်ခြေပိုင်းမှာစစ်ရေးတင်းမာနေဆဲဖြစ်ပါတယ်။ KIU ကချင်လွတ်လပ်ရေးဖွဲ့ဟာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ကိုအိမ်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။မကြခင်မှာဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြအင်္ဂါညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်ရှင်။ဒီအစီအစဉ်တွေမတိုင်ခင်မှာတော့သောတာရှင်တွေအတွက်စောင်းနှင်းနေဝေးတဲ့ဒီနှစ်တစ်ကူးရာသီရောက်တဲ့အချိန်တိုင်းမှာစောင်းရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းလေးတွေနဲ့ VOA ကသောတာရှင်တွေအတွက်ဖျော်ဖြေတင်ဆက်ပေးနေပါတယ်။ဒီကနေ့မှာတော့တေးသန့်ရှင်ခိုင်ထူးရဲ့ဆက်ဆက်ဆုံးမဲ့ဆောင်းဆိုတဲ့တေးသချင်းလေးနဲ့ဖျော်ဖြေပေးမှာပါ။နားဆင်ကြရအောင်ပါရှင်။ရှင်ခိုင်ထူးရဲ့ဆက်ဆက်ဆုံးမဲ့ဆောင်းဆိုတဲ့တေးသချင်းလေးကိုတေးသချင်းလေးဒီသောရရှင်နေနှစ်သက်ကြလိုက်မယ်လို့မျှော်လင့်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မနဲ့အတူအင်္ဂါညဒဲလီလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိတာမို့ဆက်လက်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဒီဇင်ဘာလ17ရက်အင်္ဂါညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ52 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒုတိယပိုင်းနာရီဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအင်္ဂါညဓာတ်ရည်လိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဦးဆုံးအမေရိကန်နိုင်ငံ၏အကြောင်းသတင်းဆောင်မကိုတင်ဆက်ပေးကြပါရယ်ကိုသိန်းထိုင်ဦးကစီစဉ်တင်ဆက်ထားပါရယ
်2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေနဲ့ပတ်သက်ပြီးသမ္မတထရန့်ရဲ့မဲဆက်စီရင်ရေးမန်နေဂျာဟောင်းနဲ့သူ့ရဲ့ရှေ့နေအောင်နေရာစလုံးကပြည်တော်စုအစိုးရကိုဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့ဆိုပြီးအပြစ်ရှိကြောင်းဝန်ခံထားပါရယ်သူတို့တည်ထားတဲ့သတင်းအချက်အလက်တွေကိုလည်းအစိုးရရှေ့နေတွေစီမံထွက်ဆိုပါရယ်တောက်ကြနေရထုတ်ပြန်ခဲ့တဲ့ဆိုးရရှင်းနေတွေရဲ့ကျဉ်ချုံရှင်းလင်းချက်တွေမှာရုရှားရေးစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးအဓိကမေးခွန်းတစ်ခုဖြစ်တဲ့ဒေါ်နယ်ထရန့်နဲ့ရုရှားကြားပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိဆိုတဲ့မေးခွန်းကိုလူသိရှင်ကြားဖြေဆိုသွားခဲ့တာတော့မရှိပါဘူး။ဒါပေမဲ့လည်းခိုင်မာပြောဆိုနိုင်တဲ့အချက်တွေကိုထည့်သွင်းထားတာတွေ့ရပါတယ်။သမ္မတထရန့်ရဲ့မဲဆွယ်စီရင်ရေးမှူးမန်နေဂျာပေါ်လ်မန်နဖော့တ်ကရုရှားဘက်ကလူတွေနဲ့သူ့အကြားတွေ့ဆုံခဲ့တာဒီနောက်သမ္မတထရန့်အစိုးရရာရှိတွေနဲ့ရုရှားဘက်ဆက်သွယ်ခဲ့တာတွေကိုလိန်ညာခဲ့တယ်ဆိုပြီးအထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာကဆွဆွဲထားပါတယ်အကြီးအကျယ်တီးပြတ်ထားတဲ့သတင်းအချက်အလက်တွေကိုပဲထုတ်ပြန်သေးတာဖြစ်တာကြောင့်နောက်ထပ်လည်းထပ်ပြီးတော့ထွက်လာနိုင်ပါသေးတယ်ဒါအပြင်2016ခုနှစ်သမ္မတရွေးကောက်ပွဲမွေးဆွဲကာလသမ္မတထရန့်နဲ့ရုရှားကြားစီးပွားရေးရာဆက်နွယ်မှုတွေအကြောင်းထရန့်ရဲ့ရှင်းနေအောင်မိုက်ကယ်ကိုအန်ကအသေးစိတ်ထုတ်ဖော်ထားတယ်လို့စုံစမ်းမှုမူလာကပြောပါတယ်ဒေါ်လာထောင်းကိုသေးစိတ်စစ်ဆေးတာတွေမလို့အောင်ကာတဲ့အနေနဲ့ရှင်းနေကိုဟန်ကလွှတ်တော်ကိုထက်ခါတလဲလဲလိန်ညာခဲ့တယ်လို့လဲရောဘတ်မူလာကပြောဆိုပါတယ်။ဒါအပြင်ထရန့်နဲ့ညီဆွန်းခဲ့တယ်ဆိုတဲ့အမျိုးသမီးတွေကိုရှင်းနေကိုဟန်ကတဆင့်ငွေပေးခဲ့တယ်ဆိုတာကိုလည်းပြည်ထောင်စုအစိုးရရှင်းနေတွေကထုတ်ဖော်ပြောဆိုပါတယ်။ကိုဟန်ကအမေရိကန်ပြည်ထောင်စုနိုင်ငံရေးမဲဆွယ်စည်းရုံးမှုတွေမှာငွေကြေးအရလိုက်နာရမယ့်ဥပဒေတွေကိုထရန့်ကိုစားချိုးဖောက်ခဲ့တယ်ဆိုပြီးအစိုးရရှင်းနေတွေကစွပ်စွဲထားတာပါ။ဒီလိုဆွဆွဲချက်တွေထွက်လာခဲ့ပေမဲ့လည်းသမ္မတဒေါ်နယ်ထရန့်ကတော့သူနဲ့ရုရှားကြားပူးပေါင်းကြံစည်မှုမရှိခဲ့ဘူးဆိုပြီးထက်ခါတလဲလဲညှင်းဆိုနေပါတယ
် We're very happy with what we are reading because there was no collusion whatsoever
အခုမှတန်းတွေဖတ်ရတဲ့လောက်တော့ကျွန်တော်တို့တိတ်ကိုပြောပါတယ်ပူးပေါင်းကြံစည်ကဘာမှမရှိဘူးလို့တွေ့ရလို့ပါဘယ်တော့မှမရှိခဲ့ပါဘူးမဲဆွယ်စည်းရုံးမှုမှာရုရှားဘက်ကအကူအညီဆိုတာဖြစ်နိုင်ကျွန်တော်ဘလို့မှမရချင်ပါဘူး
သမ္မတထရန့်ဒီလိုပြောပေမဲ့လည်းပါတီနဲ့စလုံးကလွတ်တော်အမတ်တွေကတော့သူနဲ့သဘောထားအမြင်မတူကြပါဘူး။ဒီမိုကရက်ထက်လွတ်တော်အမတ်ရစ်ချက်ဘလိုမန်တယ်ကဆိုရင်ရွေးကောက်ပွဲအတွက်သိက္ခာအရေးကြီးတဲ့လိန်ညာမှုကြီးကိုသမ္မတထရန့်ကျူးလွန်ခဲ့တယ်လို့အစိုးရရှင်းနေတွေကယုံကြည်တဲ့အကြောင်း Twitter ကနေရေးပါတယ်။ Republican ထက်လွတ်တော်အမတ်မာကိုရူဘီရိုကလည်း ABC ရုပ်သံကိုခုလိုပြောပါတယ်။
But there's no way to spin this. This has not been a positive.
ဒီကိစ္စကိုလဲစားလို့ဘယ်လို့မှမဖြစ်နိုင်ပါဘူး။ပေါင်ပတ်သက်ခဲ့တဲ့သူတွေအတွက်ဖြစ်လာတဲ့အနေအထားကကောင်းတဲ့ကိစ္စမဟုတ်ပါဘူး
။အမှန်တရားကိုဖော်ထုတ်ဖို့မဖြစ်မနေဆက်ရှာရမယ်လို့လဲမာကိုရူဘီရိုက ABC ရုပ်သံကိုပြောတာပါ
။ What we want for this country is all the facts and all the truth.
ဒီမှာကျွန်တော်တို့လိုချင်တာကအချက်လက်အတိအကျအမှန်တရားပါကျွန်တော်ကမူလရဲ့စုံစမ်းစစ်ဆေးမှုတွေကိုအချက်လုံးထောက်ခံခဲ့တယ်ဆက်ပြီးတော့လည်းထောက်ခံမှာပါဒ
ဒီမိုကရက်ထဲလွှတ်တော်အမတ်ခရစ်မာဖီကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် And I think it is important for us to get the full report from the special investigator but let's be clear
သူစုံစမ်းမှုရဲ့စီရင်ခံစာပြည့်စုံကြဖို့ရည်ကြီးရလို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ရှင်းရှင်းလင်းလင်းပြောပြရစီဒီစုံစမ်းမှုမှာအစင်တစ်စင်အမေထားအစ်စ်တစ်ခုကိုရောက်နေပါပြီသူစုံစမ်းမှုကသူတို့ဘက်ကစုံစမ်းထားတာတွေထုတ်ပေါ်ပြောဆိုတော့မှမို့အသိကိုရည်ကြီးပါတယ်တမရဟာပူပေါင်းကြံစီခဲ့တယ်ကျူးလွန်ခဲ့တယ်ဆိုရင်တော့အရေးယူလို့မရတဲ့သူဆိုပြီးသတ်မှတ်ထားတာပါ။ဘာပဲဖြစ်ဖြစ်2016ရွေးကောက်ပွဲမှာလိင်ညာမှုနှစ်ခုထက်မနည်းသမရကျူးလွန်နေဆိုပြီးဆွဆွဲထားပါလေ
။ဒီမိုကရက်ထဲလွှတ်တော်မှာခရစ်မာဖီယာ2018ခုနှစ်မေလကလေးကရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွဖဲမှုတွေနဲ့ပတ်သက်ပြီးအထူးစုံစမ်းနေတဲ့စုံစမ်းရေးမှူးရောဘတ်မူလာကိုသမရကလွယ်လွယ်ကူကူယာဒူးကဖယ်ရှားလို့မရနိုင်တဲ့ဥပဒေကြမ်းရေးဆွဲရေးထောက်ခံဆိုပြုထားသူဖြစ်ကြောင်းပါခင်ဗျာ။
ဒိန်ထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့အင်္ဂါညဒိုင်းရိုက်လေလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုသားညဦးနဲ့အတူထုတ်လုပ်သူမသိန်ကီထိုက်တို့စီစဉ်တင်ဆက်ပေးမယ်အင်္ဂါညဒိုင်းရိုက်လေလိုက်စီစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညချမ်းဒိုင်လီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြေလွတ်မြေရိုင်းစီမံခန့်ခွဲမှုဥပဒေကိစ္စပါမြေလွတ်မြေလက်နဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေအရမြေလွတ်မြေရိုင်းအုံပြုခွင့်ရှောက်ထားကြဖို့ဆိုပြီးတော့တက်ဆိုင်ရာကနေပြီးတော့ပြီးခဲ့တဲ့စက်တင်ဘာလကနှိုးဆော်ခဲ့တဲ့နောက်တိုင်းလားဒေသတွေအထူးသဖြင့်တော့ဒီပြိပခဒေသမှာရှိတဲ့လေလုံသူတောင်သူတွေဒေသခံတွေအတော်လေးကိုရတက်မအေးဖြစ်ခဲ့ကြပါတယ်တိုင်းသားတောင်သူတွေနဲ့ရပ်ဖက်ဖွဲ့စည်းတွေဘက်ကဒီဥပဒေကိုဒီဖြတ်ပြီးဖို့ဆိုပြီးတော့ ठी ကိုဒီအသေးအတန်ကန့်ကွက်လှုပ်ရှားမှုတွေရှိပါတယ်ဒါဘာကြောင့်မှာလဲဒီကြောင့်နဲ့ပတ်သက်ပြီးတော့အခုကျွန်တော်တို့ဆွေးနွေးသွားမှာပါအာပေါင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်3ဦးကျွန်တော်အဓိကဖိတ်ခေါ်ထားပါတယ်ပထမတူကတော့တိုင်းရင်လူတုတုတ်တေရေမိဖွဲ့ဖွဲ့ကပါဥပစုပါနောက်တူကတော့ဒီဒုမြေကွန်ရဲ့အဖွဲ့စည်းကပါမိခမွန်မာအဲနောက်တူကတော့ကချင်ဝိုင်းမော်ဒေတာဆမဒေတာအမီယာကာခွေရေးအဖွဲ့ရပါဥတုနန်ဖြစ်ပါတယ်ခင်ဗျာသူတို့3စလုံး၄လိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဥပစုကိုဖိတ်ခေါ်ချင်ပါတယ်ဥပစုကြားပါလားခင်ဗျာဟုတ်ကဲ့ဥပစေခုနကကျွန်တော်ပြောသားလိုပါဒီမြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေမှာတော်လေးညှင်းချက်ရှိပါတယ်တချို့ဥပဒေကြီးကကြွန့်ညင်သူတွေကတော့ဒါဟာဒီဟာမရှိတဲ့ဥပဒေဆိုပြီးတော့ပြောပါတယ်ဒါပေမဲ့တချို့ကြတော့လေဒီဥပဒေဟာပြောမယ်ဆိုရင်တော့မြေယာမူဝါဒပေါ့နော်မြေယာ policy အတွက်အခြေခံကြတယ်ဒါအဥဆုံးလောက်ရမယ့်ကိစ္စဖြစ်တယ်လိုအပ်တဲ့လိုအပ်ချက်ဖြစ်တယ်လို့လည်းပြောနေကြပါတယ်အဲ့တော့ဥပစေအမြင်ကိုအရင်ဆုံးသိကြပါလိမ့်ခင်ဗျဒီဥပဒေနဲ့ပတ်သက်လို့
ဒီလိုမျိုးနဲ့ညီရဲ့ဥရနဲ့ပတ်သက်ပြီးတော့ဒီလိုပေါ့နော်အဲ့လိုမရှိပြန်လို့ရှိပြန်တယ်ဒီလိုရှိကြတာပေါ့ဒါပေမဲ့ဒီဥစ္စာကအရင်ကကျွန်တော်တို့ပြန်ကြည့်လို့ရှင်ရင်ဒီနဝတလက်ထက်မှာအစိုးရလက်ထက်မှာ1990ခုနှစ်မှာပေါ့နော်အဲ့ဒီလိုမျိုးနဲ့ညီရဲ့စီမံခန့်ခွဲမှုဘယ်လိုဖွဲ့စည်းဖွဲ့ပြီးတော့အဲ့ဒီအဖွဲ့ကပြည်ငွေ1990နဲ့ကျောင်းတော်တွေလောက်ပြီးတော့ဒီလိုမျိုးနဲ့ညီရဲ့ဟိုဟဲ့ဒီမှာနော်ဤကစက်ဆန်းတော်တော်ကျူခါခဲ့တယ်အဲ့ဒီစာရင်းတွေကလည်းပြဿနာတစ်ခုရှိနေတယ်။နောက်ပြီးတော့ဒေတာဘေးမှာဆာလိုက်တိုင်းလားဒီမှာလည်းဒီလိုဒလီထုံးလိုက်ရအတူကြီးတယ်မျိုးကိုကျွန်တော်တို့ဥပဒေမှာအတိအမှတ်ပြည်ဆိုင်တဲ့ဥပဒေတစ်ခုမှမရှိသေးပါလဲသိနေရ။ဒါရင်အဲ့ဆာလိုက်တိုင်းလားဒီထဲမှာမြေယာမဲ့တိုင်းရင်းသားတွေအတွက်လည်းဒီစိုက်ပြေးနိုင်တဲ့ဥပဒေကိုတည်နေလို့ရှိတယ်။အဲ့တော့အခုလက်ရှိကျွန်တော်အမြင်နဲ့ပြောရမယ်လက်ရှိဒီလိုမျိုးလက်မြေယာဥပဒေကြီးဟာအဲ့တော့1990တုန်းကနောက်တော့အစိုးရမြေလက်မြေလက်မြေရိုင်းတွေအရာယူခဲ့တဲ့အဥ္စာကိုပြန်ပြီးတော့ဖြည့်ဆက်ပြီးတော့ဥပဒေဖြစ်တယ်။အဲ့ဒါတဲ့အဲ့ဒီမြေလက်မြေလက်မြေရိုင်းဥပဒေမှာကျွန်တော်တို့ကမှစိုးရိမ်ကြရတယ်အများကြီးရှိတယ်။နောက်အခုတကယ်တမ်းပြန်ကြည့်ကြတော့လေဖိုင်တိုင်းသားတွေရဲ့နေရာနဲ့ဖိုင်တိုင်းသားတွေအတွက်နေရာဝန်ကျန်းပေးဖို့အတွက်ကလည်းသူတို့နေရာလုတ်ပယ်ဖို့အခွင့်အရေးတွေနေရာနဲ့ပတ်သက်တဲ့ပိုင်ဆိုင်ရေးတွေရဖို့အတွက်လည်းလိုအပ်နေသေးတယ်။အဲ့တော့ဒီဘက်မှာလည်းပြောရမယ်တော့ဒီလိုမျိုးလမ်းကြီးတိုင်းဥပဒေတစ်ခုပါရှိရောရှိတယ်ပါလေဒါပေမဲ့အခုလက်ရှိဥပဒေကြီးကတော့တော်တော်ကြီးကို
ဟုတ်ကဲ့ဒီမြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေကို1992ပထမဆုံးအကြိမ်သူတို့လွှတ်တော်ကနေတည်ပြုပေးခဲ့လို့သိရပါတယ်ခင်ဗျာဦးသိန်းစင်သမဦးသိန်းစင်လက်ထက်မှာပေါ့အခု NLD အစိုးရလက်ထက်မှာပြန်လည်ပြင်ဆင်ချက်နဲ့ပြန်လည်တည်ပြုတာရှိတယ်ဒါထူးခြားခြားကွာဟသွားတာမျိုးရောရှိပါလ
ားအဲ့တော့ဒီထူးကွာဟသွားတယ်ခင်ဗျာဒီကွာဟသွားတဲ့ဒီနေရာမှာအခုပြင်လိုက်တယ်ဗျာ normal health system မှာကျွန်တော်တို့ဒီလိုမျိုးနေရာကိုပြင်ကြတယ်အဲ့ဒီပြင်ဖို့အတွက်ကလည်းဒီကဖက်အဖွဲ့ကြီးတွေရောတိုင်းသားတွေရောဝိုင်းပြီးတော့ကြိုးကြတယ်ဒါပေမဲ့အခုအထက်မှာပါလာတဲ့အထက်မှာက က်ကနာကြီးကြီးမမကတော့အဲ့ပုံမှန်၂၂ခါခွေးပေါ့နော်၂၂ခါခွေးကိုသူတို့ကြားထားလိုက်တာပေါ့အဲ့၂၂ခါခွေးမှာတော့ဒီလူတို့ကလည်းမြန်လောက်တွေတဲ့လူတွေက6လအပြင်ပေါ့နော်6လအပြင်မှတ်ပုံတွေရမယ်စက်ပုံမတင်လို့ရှိလို့ရှိလို့ရှိလို့ရှိရင်သူတို့မှာဟိုပြဿနာရှိတာပေါ့အဲ့လိုမျိုးပေါ့အဲ့ဥစ္စာကို၂၀ခွန်မှာပြည့်မှုပြည့်တယ်နဲ့တွားပြီးတော့အမှတ်ပုံမှန်၂၀ခွန်မှာအဲ့ပုံမှန်၂၀ခွန်မှာတော့ဘယ်လိုတက်သတ်မှတ်လဲဆိုအဲ့လိုလူတို့ကလည်းမြန်လောက်တွေကိုလုပ်နေတာနဲ့အစိုးရတက်မှတ်ထားတဲ့လူတို့မြန်တိုင်းဒီကိန်းထဲမှာလုပ်နေတယ်ဆိုလို့ရှိရင်ခုလိုမျိုးတဲ့နေရာပဲနဲ့လုပ်နေတယ်ဆိုရင်ပြည့်တယ်နဲ့နော်အများဆုံးနဲ့ကမြန်တာကိုဘာတွေဒီချမှတ်နိုင်လဲဆိုရင်ကျန်တဲ့ကပါလာတဲ့အခါကျတော့အဲ့ဒါကြီးကတော်တော်ဆိုးဆိုးဝါးဝါးဖြစ်သွားတယ်ပြန်ဆက်ပြပါပဲ
။ဟုတ်ကဲ့ခင်ဗျာဥပဆူဒါဒါဆက်ဆက်လေးလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်နောက်ထပ်ပင်တန်ဆွေးနွေးမဲ့သူကိုဒီကိစ္စနဲ့ပတ်သက်လို့မေးချင်ပါတယ်။ဒုမြေကွင်ရဲ့ကမိခမုံမှာမို့အာဒေါ်မိခမုံကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြား
။ဟုတ်ကဲ့ကျွန်တော်တို့သိရတော့ဒီမြေလို့မြေလိုင်းမြေရဲ့စီမံခန့်ခွဲဥပဒေအရခုနကဥပဆူပြောသွားပါတယ်6လအတွင်းမှာအာတောင်သူတွေကနေပြီးတော့ဟိုရှောက်ထားရမယ်ပေါ့နော်အကေမရှောက်ထားဘူးဟောမဖြစ်ဘူးဆို6လကျော်သွားပြီဆိုဒီဟာတွေအရေးလို့ရပြီဆိုသဘောဖြစ်နေတယ်ဒါကူဒုမြေကွင်းရဲ့အပါဝင်တိုင်းသားဒီအဖွဲ့စည်းတော်များအကြီးကြီးကန့်ကွက်နေကြပါတယ်ခင်ဗျာဒါကိုဖျက်သိမ်းမှုလေအဲ့တော့ဒီဟာနဲ့ပတ်သက်လို့ကြက်ကြလက်ကြဘာကြောင့်ကန့်ကွက်လဲဆိုတာကိုပြောပြနိုင်မလားအရင်ဆုံး
ပါကြောင့်ကလည်းလဲဆိုတော့ပထမဆုံးအနေနဲ့ကျမတို့မြန်မာနိုင်ငံကတည်ရင်းစစ်ကြီးကိုလည်းအကြအေးခံကြရတယ်အခုကတော့ဒီမိုကရေစီလို့ခေါ်တဲ့ခေါင်းစဉ်အောက်မှာကအခုတခါကျမတို့တကယ်လို့ဒီ6လပင်းနဲ့မှာမှတ်ပုံမတင်ဘူးဆိုလို့ရှိရင်ကျမတို့အပြစ်မရှိတဲ့ဒီတောင်ကြလေဓမ္မတွေကဒါပြစ်မှုကျိုးလွန်တဲ့လူတွေဖြစ်လာတာဒါကမြန်မာနိုင်ငံရဲ့ဒီပြောပြမယ်အာကျေးဇူးရှင်ဦးကြီးမြောက်လို့ခေါ်တဲ့တောင်ကြလေဓမ္မကိုကာကွယ်မယ်ကာကွယ်မယ်ပြောပြမယ်နောက်ဆုံးတော့တောင်ကြလေဦးကြီးမြောက်ရဲ့ဒါခေါင်းတဲ့ကိုတွန်းပို့နေတဲ့ဥပဒေကြီးတစ်ခုဖြစ်တယ်နောက်တစ်ခုကျတော့ဒီဥပဒေကဒီဘဟုထုတ်ကန်နေတဲ့ဥစားပေးရဲ့ဥပဒေတစ်ခုဖြစ်တယ်။နောက်ထပ်လို့လဲဆိုတော့အခုကြားနေတဲ့ရင်းချမ်းရေးဖြစ်စီရဲ့တုံးမူကြတဲ့ဒီဖက်ထရယ်ဆိုတဲ့စကားလုံးနဲ့လုံးဝကိုက်ညီမှုမရှိဘူး။ဘလို့ကိုက်ညီမှုမရှိဘူးလို့ဆိုရင်အခုကအကုန်လုံးကဘဟုကနေပြီးတော့စီမံခန့်ခွဲ။ဒါပေမဲ့အခုလောလောဆယ်ရှိနေတဲ့မြေလို့မြေလက်နေရာလို့အစိုးရကနေတတ်မှတ်ထားတဲ့ဟာကရှိစရာကလုံးကျော်တော့အရာကဒါကတိုင်းရင်းသားတွေရဲ့ရှိနေတဲ့နေရာမှဖြစ်တယ်။ကျို့တော့မြေလျာရဲ့ဆိုရှင်သားတွေကဒီတိုင်းရင်းသားလက်နက်ကင်တွေရှိနေသေးတဲ့နေရာမျိုးတွေမှာဖြစ်တယ်ပေါ့နော်တကယ်လို့ဒီဟာကြီးကအာဒီဆက်လက်ပြီးတော့အသက်ရှင်နေနေဆိုလို့ရှိတာကျွန်တော်တို့ငယ်နေတဲ့နေရာမှာပဋိပက္ခတွေပုံပြီးတော့ဖြစ်ပေါ်နေနိုင်တယ်ဒါကဒီဘိုးဆိုးရရဒီနေဆိုးရရအခုတောင်းနေတဲ့ရင်းကြေးဖြစ်စီကြီးကိုတော်တော်လေးကိုဖြစ်ပက္ခနာကြီးကြီးတစ်ခုလို့ဖြစ်လာမယ်လို့ကျွန်တော်တို့ယုံကြည်တယ်နောက်တစ်ခုကတော့မြေယာမဲ့တွေလေးပြီးတဲ့ဆိုကျွန်တော်တို့မြန်မာနိုင်ငံမှာတိုင်းရင်းသားတွေကပတိတွေကမြေယာမဲ့တွေလေပေါ့နော်။ဒါဖြစ်လို့လဲဆိုတော့ကျွန်တော်တို့အခုမုံပွားနေကြတဲ့ຢာတွေကိုဆက်မှန်ပြီးတော့မုံမပွားစေချင်။ဒါဖြစ်လို့လဲဆိုတော့အခုရှိနေတဲ့ကျွန်တော်တို့မြန်မာနိုင်ငံထဲမှာမြေတွေကကျွန်တော်တို့တိုင်းရင်းသားတွေတိုင်းမှာစုပိုင်ရှင်တွေပြီးရှိနေကြပဲ။အကြောင်းအမျိုးမျိုးကြောင့်ကျွန်တော်တို့ထားခဲ့ရတဲ့မြေတွေပဲရှိတယ်။ချို့ဆိုလို့ရှိရင်ကြည့်တော့ထားကြရတယ်ဆိုဆိုလို့ရှိရင်ရှင်မကြီးကြီးတွေကြောက်ခတ်ပြီးနေရတယ်လူတွေပဲရှိတယ်ပေါ့နော်မြေလို့မြေလက်နေတိုင်းဆိုရလည်းမရှိဘူးအခုကျမတို့ဒီဖြစ်စဉ်တွေထဲမှာလည်းဒီ statement တွေထွက်ကြတယ်ဒီတိုင်းတက်ဆိုင်ရာတိုင်းရင်းသားတွေက data line တို့တွေရဲ့အတံတွေကအများအများထွက်လာတယ်ပေါ့နော်ဒါကတို့ data တွေမှာမရှိဘူးဥပမာဆိုလို့ရှိရင်ချင်းတက်မာရောကရင်နီတက်မာရောကျမတို့မွန်တက်မာရောနောက်ပဲဒီညာကတက်မာရောစမ်းတက်မာရောပေါ့နော်ဒါတွေကကျန်တဲ့ data လိုက်တာကျမတို့ဒီဘက်မှာဒီမြေလို့မြေလက်နေရိုင်းဆိုတာမရှိဘူးဒီဥပဒေကနောက်ပြီးတော့ကျမတို့ညီမဲ့ရမဲ့ဘဝရောက်ရှိသွားနိုင်တယ်လို့နောက်ပြီးတော့ဒီပြည်ရင်းမှာဖြစ်တဲ့ဒီနေရာတင်းကျင်းမှုလည်းပို့ပြီးတော့ဖြစ်ပွားစေနိုင်တယ်ပေါ့နော်အကြောင်းမလို့ကျမတို့ဒီလူလူတို့ကရင်းချမ်းရေးကိုလည်းဖြစ်စေဘူးနောက်ပြီးတော့ဒီနေရာရေးလို့ပြောလိုက်နေဆိုလို့ရှိရင်နေရာဥပဒေကထွက်နေတာတကယ်ဆက်လို့မျိုးပဲလွတ်တော်ထဲမှာအရာကိုထွက်နေဒါပေမဲ့နေရာရေးလို့ပြောလိုက်တဲ့နေရာရေးတကယ်ကျင်းကျင်းထဲမှာတက်နေရာတော့တက်အပေါ်ကလည်းဒီတစ်ဟပ်ပြီးတော့အကမွန်ဝင်ကြလုံးနေတဲ့လူတွေကသူတို့ရဲ့ပူပေါင်းပါဝင်မှုတွေသူတို့ရဲ့ဘလောက်ပါနိုင်တယ်လဲပေါ့နော်ဒါသူတို့ရဲ့ဆုံးဖြတ်ချက်ထားတဲ့ပိုင်းမှာလည်းဒါလုံးဝမပါနေတဲ့တက်တ
ော့ပေါ့နော်ဟုတ်ကဲ့ခုနကပြိပခဖြစ်တဲ့နေရာတွေမှာရှောက်ထားဖို့ခက်တာတပိုင်းပေါ့နော်အကေပြိပခမှာဖြစ်တဲ့နေရာတွေမှာဥမာရှောက်ထားခြင်းအဖြစ်တစ်ချိန်တော့တိုင်းသားဒေသတွေမှာခုနပြောလို့မီယိုဖလာအရာဆိုက်ခဲ့တာရှိမယ်ဓမ္မဥကြဆိုက်ခဲ့တဲ့မြေတွေရှိမယ်ဒီမြေတွေကအထောက်ထားခိုင်ခိုင်မာမာနဲ့မရှိဘူးလို့လည်းကျွန်တော်တို့သိရပါတယ်ခင်ဗျာအဲ့တော့ဘာပြောဒီစီမံခန့်ခွဲမှုတွေထွက်လာမယ်ရှောက်ထားမယ်ဆိုရင်ဒါကပို့ပြီးတော့အားလုံးအဆင်ပြေမယ်ဒီတိကျကျဖြစ်လာမယ်လို့တော့မခံယူနိုင်ဘူးလား
အာကျမတို့မြန်မာနိုင်ငံကနေရာနဲ့ပတ်သက်မယ်ဆိုလို့ရှိရင်ဒီကြချင်းလေးနဲ့နေရာဘယ်လိုပြောမလဲနေရာဒီစောက်ပုံတခုရှိနေလို့ကြောက်။ဘာဖြစ်လို့လဲဆိုတော့ဘ ਹੁ ကပဲချမှတ်ထားတဲ့နေရာဒီစောက် ပုံတစ်ခုပေါ့နော်ဟုတ်တယ်ကျမတို့ကအတိအမှတ်တစ်ခုခုပြုတ်ပြောက်လိုအပ်တယ်ဒါပေမဲ့ဒီလိုမျိုးအပေါ်ကနေတဲ့တူတယောက်ပဲလည်းပဲကြီးအုပ်ပြီးတော့ဟိုဥစ္စာကြီးအတိအမှတ်ပြုခိုင်းလို့မရဘူးဘာဖြစ်လို့လဲဆိုတော့အခုရှိတဲ့နေရာအများကြီးတယ်မတူ껙ပြားတဲ့နေရာကိုကျမတို့ဘယ်လိုမျိုးအတိအမှတ်ပြုလုပ်နိုင်မလဲဥပမာအာဖီပြည်နယ်မှာရှိတဲ့ဥမာတဆန်ရပြည်နယ်လိုက်ရောသူတို့တွေရဲ့လောက်ပိုင်ချင်းတွေလောက်ထုံးလုံးမျိုးဥမာပြည်နယ်ဆိုလို့ရှိရင်ပြည်နယ်လိုက်သူတို့ရဲ့နေရာဥပဒေနဲ့ပတ်သက်ဒီလိုမျိုးစီမံခန့်ခွဲမလဲဒီလိုမျိုးတာမှန်တယ်လဲဆိုတာဟာအခုရှိနေတဲ့ဒီနေရာရဲ့ဒီကြမ်းလေဒီစောက်ပုံတည်းရဲ့ structure တစ်ခုကချင်းလင်းနေနေကြဘူးနောက်တစ်ခုကျတော့နေရာနဲ့ပတ်သက်ပြီးတော့နေရာတက္ကနာကိုဖြည့်ချင်းမယ်ဆိုလို့ရှိရင်ချင်းလင်းပြတ်သားရဲ့ဟိုစားအာသူ့ရဲ့ရန်နေရာတစ်ခုလည်းရှိနေကြဘူးတကယ်လို့ကျမတို့ကဟုတ်ပြီကျမတို့ပုံစံခင်းရပြီတကယ်ပဲဒီတောင်းပြီးလဲကျမတို့ရဲ့ဘဝကလုံခြုံပါမလားဒါကလုံးဝမလုံခြုံဘာဖြစ်လို့လဲဆိုတော့ပုံစံခင်းရလိုက်တာနဲ့ဥပမာအားဖြင့်ကျမတို့တိုင်းရင်းသားတွေဒါတွေမှာရှိသုံးနေရခဏထုံတိုင်းနေရာနဲ့ပြန်ကြည့်နေဆိုလို့ရှိတာကျမတို့အချိန်ချင်းထဲမှာတွေးခွဲတဲ့ရာမျိုးတွေဖြစ်လာပါတော့ဒီကဲလို့တို့ရဲ့
တဲ့ကျွန်တော်တေချာမရှင်းလို့ပါတွေးခွဲတဲ့ဟာမျိုးဖြစ်မယ်ဆိုတာဘာကြောင့်လဲခင်ဗျဘာလို့အစိုးရကတပတ်ပြီးတဲ့ဟာကြောင့်လားတွေးခွဲတဲ့ဟာမျိုးဖြစ်မယ်ဆိုတာဘာကြောင့်ပါလဲခင်ဗျအချင်းချင်းကြားထဲမှာ
တွေးခွဲတဲ့ဟာဆိုတာပုံစံခုနဆိုတာကျမတို့ဗန်ထဲမှာပတ်စံလုံးလို့ဒီနေ့ချိလို့ရတယ်နောက်ပြီးကျမတို့တောင်းပြီးလဲကျမတို့ကဒီဟာကနေရာကိုဈေးဆက်ပေါ်မှာဒါရောင်းချလို့ရတဲ့အရာတစ်ခုကိုစိတ်မျိုးသွန်းအားပေးတယ်နောက်တစ်ခုကျတော့ဒါဖတ်ထွက်ဦးစားမပေးတဲ့စနစ်လေးတစ်ခုဖြစ်တယ်တကယ်လို့ကျမတို့ကဒီဟာကိုအတိအမှတ်ပြုဖို့ခိုင်ခိုင်မာမာလုပ်မယ်ဆိုလို့ရှိရင်ကျမတို့စိတ်မှန်တဲ့နေရာဖတ်ထွက်တစ်ခုပေါ်ပေါက်လာမှဒါဒီမြန်မာနိုင်ငံရဲ့နေရာတက္ကနာကြီးကိုကောင်းကောင်းချီးချင်းလင်းနိုင်တယ်လို့ကျမတို့ယုံကြည်ထားတော့ပေါ့နော
်ဟုတ်ကဲ့မက်မီခါမွန်ဥပစုလီလိုင်းမမခဏနေပြပေါ့ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ချင်ပါလေဥတူနန်းကတော့ကချင်ဝိုင်းမော်ဒေတာဆမဒေတာကမြေယာကောက်ဝေးအဖွဲ့စည်းရပါဥတူနန်းကိုတိုင်ကလည်း IDP ကိုတိုင်လို့သိရပါတယ်ခင်ဗျာအဲ့တော့ဒီဥတွေနဲ့ပတ်သက်လို့ဥတူနန်းရဲ့စွန့်ရင်ချက်ကိုအရင်ဆုံးပြောပြပါလားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့နေရာကတော့အခုမှဒီတက်ဆောင်ထားတဲ့နေရာတွေမှာပြောငပြောကုန်ကလေးတွေရောက်နေပါတယ်အဲ့တော့ဒီဥပဒေထွက်ပေါ်လာတဲ့အခါမှာဒီမြမလင်းချင်းမူစာပေမှာရောမြေလို့မြေလားနေရာများကိုရှောက်ထားနိုင်ကြောင်းဆိုတဲ့ဟာတွေလည်းကျွန်တော်ဖတ်ရတယ်ပေါ့နော်အဲ့တော့ဒီလိုဖြစ်လာတဲ့အခါမှာကျွန်တော် IDP တွေကကိုယ့်နေရာမှာလည်းမနေနိုင်ဒီကျန်တဲ့ချိန်မှာကျွန်တော်နေနေရတယ်အဲ့ဒီချိန်မှာကျွန်တော်ဒီဥပဒေတွေကဘာကြောင့်ကြောင့်လဲဆိုတာလည်းကျွန်တော်မသိဘူးဘာကြောင့်ဒီလိုထွက်ပေါ်လာလဲဆိုတာလည်းကျွန်တော်မသိဘူးပေါ့အဲ့တော့လောလောဆယ်အဖြစ်အပျက်မှာကျွန်တော်ဘက်မှာပုံပြီလည်းဝင်ရောက်နေတယ်အဲ့တော့ကျွန်တော်တို့စိုးရင်ချက်တွေကအများကြီးဖြစ်နေတာပေါ့နော
်အဲ့
ဒါကြောင့်ကျွန်တော်တို့ကန့်ကွက်ရခြင်းဖြစ်ပါတယ်
ဟုတ်ကဲ့ဥတုနန်းတို့ကအခုက IDP ဖြစ်နေတဲ့ခါကျတော့အရင်မျိုးဖလာလုပ်ခဲ့တဲ့မြေတွေကိုပြစ်ထားခဲ့ရတယ်အဲ့တော့ဒီမြေတွေမှာအခုကဘာတွေလုပ်နေလဲ
ဒီမြေတွေမှာအခုအချိန်မှာတရုတ်မပြောတယ်အဲ့ကုမ္ပဏီတွေဝင်ရောက်လာနေပါသေးတယ
်။အဲ့ဒါကဒေသအာဏာပိုင်တွေကလုတာလားကုမ္ပဏီတွေနဲ့လုတာလားဒီတိုင်းဝင်လုတာလားဘယ်လိုပုံစံမျိုးလဲခင်ဗျ။
ခေါင်းစဉ်ကြတဲ့ကုမ္ပဏီဟုတ်ပါတယ
်။ဟုတ်ကဲ့အဲ့တော့
ကုမ္ပဏီကလုနေပါလား
။ဟုတ်ကဲ့အခုဥတုနန်းတို့ရဲ့စွန့်ရင်ဂျန်နယ်ပတ်သက်ပြီးတော့ဥတုနန်းတို့တက်ဆိုင်အာဏာပိုင်တွေကိုဘယ်လိုပုံစံမျိုးနဲ့တင်ပြမလဲကိုကူရာရဲ့လည်း IDP ဖြစ်နေတဲ့အခါကျတော့
ဟုတ်ကဲ့ကျွန်တော်တို့ကကျွန်တော်တို့ဒီ IDP ရဲ့အခွင့်အရေးရှိတဲ့အတိုင်းပဲကျွန်တော်တို့ဒီမြေလူမြေလားဥပဒေဆိုတာကကျွန်တော်တို့ IDP တွေမှာမရှိခဲ့ဘူးပေါ့နော်ကျွန်တော်တို့ကလောက်ကင်စားတောက်ခဲ့တယ်အဲ့တော့မြေလူမြေလားမြေရင်းလေးကျွန်တော်တို့ဘက်ကတော့မဖြစ်စေချင်ဘူးပေါ့အဲ့တော့တခုခုကျွန်တော်တို့ IDP တွေဘက်ကနေဒီလိုပြသပေးနိုင်မလဲဆိုတဲ့အတိုင်းတွေလည်းကျွန်တော်တို့ဟောပေါ့စဉ်းစားမိပါတယ်အဲ့တော့အခုချိန်မှာဒီဥပဒေတွေရဲ့အကြောင်းကိုလည်းကျွန်တော် IDP တွေကမနားမလေဘောနော်အဲ့ဒါကြောင့
်ဟုတ်ကဲ့
ဒီလိုလောက်ရချင်း
ကျွန်တော်နောက်တစ်ခုမေးချင်တာကဒီမြေယာဥပဒေနဲ့ပတ်သက်လို့တချို့တိုင်းသားဒေသတွေမှာအထူးဖြင့်ပြိပခဖြစ်နေတဲ့တိုင်းသားဒေသတွေမှာတခြားလက်နက်ကင်ဖွဲ့စည်းတွေဘက်ကလည်းသူတို့တရားဥပဒေတွေရှိပါတယ်ဥပမာဆိုကရင်ဘက်မှာလိုမျိုးဘောနော်ကချင်ဘက်မှာက KIA ကောတသက်ဒီမြေယာနဲ့ပတ်သက်လို့ဥပဒေမျိုးတွေရှိပါလားခင်ဗျာ
ဒီမြန်မာဥပဒေပေါ်လို့ဖြတ်ထားပြီးတော့တားတော့တားရတယ်ဒါမှမဟုတ်ဘယ်လိုဖြတ်ထားလဲဆိုတော့ကျွန်တော်တို့ဒီတွေတော့မသိရဘူး
ဟုတ်ကဲ့ခင်ဗျာဥပစုမိခမွန်ဥတုနန်းလေလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်တို့ရရှိနေအချို့အလှည့်ပေးခြင်းပါလေအရင်ဆုံးကိုတီးလည်မှုထိုင်းနိုင်ငံပါကိုတီးလည်မှုဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီတော့အနေနဲ့ကတော့နော်အစိုးရရဲ့စစ်တပ်ရဲ့ဟာနော်သူတို့ရဲ့ရိုးသားမှုဖြစ်ဘူးဆိုတော့အခုပို့ပြီးတော့ရောက်လုံးပေါ်နေတာပဲကျွန်တော်မြင်ရပါတယ်ခင်ဗျာ။ဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းသားဒေသတွေမှာတော့မြို့မြိုင်းစရာမရှိပါဘူးခင်ဗျာ။
။ဒါပြုလဲဆိုရင်တော့ကျွန်တော်တိုင်းသားအဖွဲ့အစည်းတွေကတော့သူတို့ရဲ့ကျောင်းဆောင်ချက်ကသူတို့ရဲ့တိုင်းထွာချက်ရှိတာပြီးသားပဲ။အဲအားကြောင့်မို့အခုအစိုးရကတော့သူတို့ရဲ့လုပ်ဆောင်ချက်ကတော့ကြာလေကြာလေနော်ဖြစ်တဲ့ပုံစိုးလေးလို့ဖြစ်နေတယ်ခင်ဗျ။ဟု
တ်ကဲ့။ဒါ
ပြုလဲဆိုရင်တော့အခုတကယ်လို့များတော့သူတို့ကမတ်ပုံတင်ရမယ်ဆိုရင်မတ်ပုံတင်တဲ့စိတ်ချာနော်သူတို့ကနော်အဲ့မှာအဲ့စီးရင်ဝင်သွားပြီဆိုရင်နော်အောက်ခုံပေးရမယ်အောက်ခုံပေးတာကိုနော်စစ်တပ်ဘက်ကိုရောက်သွားမယ်နော်စစ်ရင်အားဖြစ်တဲ့ဘက်ကိုရောက်သွားမယ်တကယ်လို့ဟိုရင်မော့သူတို့ကမတွင်းတဲ့ဥစ္စာကြတော့နော်တကယ်လို့ပြင်ပမှာဖြစ်သွားတဲ့ဥစ္စာသူတို့အားလုံးတိုင်းတဲ့သဘောဖြစ်နေပါလေအဲ့ဒါကြောင့်မို့ကျွန်တော်အနေနဲ့ကဒီစင်လူခက်စီးနေတဲ့နော်ဘယ်လိုလုပ်မလဲနော်တိုင်းသားဖွဲ့စည်းနေတဲ့ဘယ်လိုလုပ်မလဲအဲ့ဒါကိုအမြန်တမ်းလုပ်ဖို့လိုအပ်ပါတယ
်ကျွန်တော်ကိုတီးလက်မှုကိုဒီမှာတကယ်နဲ့မေးချင်ပါတယ်ခုနကမေးခွန်းနဲ့ဆက်ပြီးတော့ပါခုနကကျွန်တော်ပြောသလိုဒီမြေယာဥပဒေနဲ့ပတ်သက်လို့မြေလွတ်မြေယာဉ်ဥပဒေနဲ့ပတ်သက်ပြီးတော့အစိုးရဆွဲတဲ့အခါမှာမြေလွတ်မြေယာဉ်ကင်းပြီးတယ်မှာမရှိဘူးလို့ကိုတီးလက်မှုပြောတယ်အဲ့တော့အဲ့မှာကင်းပြီးတယ်မှာအုပ်ချုပ်ရေးပိုင်းတချို့ဝင်နေတဲ့ဒီ KNU တို့ဘာလို့မှောဒီမြေလွတ်မြေယာဉ်နဲ့ပတ်သက်လို့ဖြစ်ဖြစ်မြေယာဉ်နဲ့ပတ်သက်လို့ဥပဒေအသီးကျသူလှုပ်ထားတာရှိလို့လားစီမံခန့်ခွဲမှုလှုပ်ထားတာရှိပါလား
အကရှိပါလေခဏရှိပါလေခဏကျွန်တော်အဲဆရာတို့တိကျလာလေ့လာကြည့်ပါကျွန်တော်ပြောတာမျိုးလို့ရှိရင်
အဲ့တော့မြေလွတ်မြေယမ်းစီမံမှုကိုမြေလွတ်မြေယမ်းအကင်းပြီးနဲ့စီမံမှုကို KNU အနေနဲ့တေချာစီမံပေးနိုင်တဲ့အနေအထားရှိပါလား
အကရှိပါလေခဏရှိပါလေတကယ်လို့တို့ကနော်ဒီလိုနော်အစိုးရအဖွဲ့ကြီးကလှုပ်ဆောင်မယ်ဆိုရင်တို့ကျွန်တော်ကျင်းပြည်ဘူးရဲ့လေယာဉ်မျိုးဒါလူမှုဖြစ်သွားအောင်ရအ
ဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုကိုတီးလက်မှုတို့ကလက်မခံဘူးဆိုတဲ့အစိပ်ပိုင်းက KNU တစင်းစီရသွားမှာဘယ်လိုပုံစံမျိုးနဲ့အစိုးရကို complain လုပ်မလဲ
ဟုတ်ကဲ့ခင်ဗျာဒီအရတော့တို့ရဲ့တိုင်မြင်မှုတို့ရဲ့ဖြေမြင်မှုမလာမှုတူပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုတီးလက်မှုကျေးဇူးပါခင်ဗျာကျွန်တော်ဥတင်ငွေဆိုတဲ့ပေးစာဆောင်ဖတ်ချင်ပါတယ်သူကဒီဆွေးနွေးပွဲအတွက်ပေးဖို့လာတာပါမြေလွတ်မြေလက်စီမံခန့်ခွဲမှုဥပဒေရတဲ့မြေလွတ်မြေလက်အသုံးပြုခွင့်ရှောက်ထားဖို့သက်ဆိုင်ရာကနှိုးဆော်ခဲ့တဲ့နောက်တိုင်းသားဒေသတွေအထူးဖြစ်ဒီပြိပခဖြစ်တဲ့ဒေသကတောင်သူတွေတော်လေးရတဲ့မိပါလေဒါကလေဒီဥပဒေရရှောက်ထားခွင့်6လအတွင်းရှောက်ရမယ်ဆိုတော့စစ်ဘေးရှောင်ပြည်သူတွေကသူတို့ရဲ့လေယာဉ်အုပ်ဝင်တွေဆွန့်လွတ်ထွက်ပြေးလာတော့ဘယ်လိုပြန်ရှောက်မလဲဗျာတဲ့ညဉ့်ညမ်းရတော့မှပဲမိမိရက်ရွာပြန်အမှရှောက်ထားနိုင်မှာပါတဲ့စစ်ဘေးရှောင်တွေရဲ့ဒီလေယာဉ်တွေဟာအစိုးရရဲ့စီးရင်မှာမြေလွတ်မြေလက်စီးရင်ဖြစ်နေမှာအသေးကြပါတဲ့ဒါကြောင့်မလို့ဒီဥပဒေရပြိပခဖြစ်နေတဲ့နေရာကတောင်သူတွေရဲ့လေယာဉ်မြေတွေဟာဆုံးရှုံးသွားနိုင်ပါလေတဲ့ဒါကြောင့်တိုင်းသားပြည်သူတွေနဲ့ရက်ဖက်ဖွဲ့စည်းတွေကအသေးအံကိုကန့်ကွက်နေကြပါတဲ့ပြတ်တမ်းပြီးတော့ဥပဒေဖြစ်နေတဲ့အတွက်အစိုးရကအကောင့်ထည့်ဖော်တဲ့နေရာမှာတရားမျှတမှုအတွက်အကောင့်ထည့်ဖော်မှုကိုခိတရက်ဆိုင်ပြီးတော့ချွင်းချက်အနေနဲ့တော့ပြိပခဖြစ်နေတဲ့နေရာတွေကိုခြံလှက်ပြီးအကောင့်ထည့်ဖော်ဆောင်ရွက်နိုင်အောင်သူ့တော်ကိုပြန်လည်တင်ပြပြင်ဆင်နိုင်အောင်ဆောင်ရွက်တင်ပါလေလို့ထင်မြင်ယူဆပါလေတဲ့ဒါကဥတင်ငွေရဲ့သူ့ရဲ့အမျိုးပေးပို့တာပါဒါနဲ့ပတ်သက်လို့ဥပစုပဲမြင်ချင်ပါလေခုနကကျွန်တော်အဲ့ဟာနဲ့ပတ်သက်လို့လည်းပြောပါရယ်ပြိပခဖြစ်တဲ့နေရာတွေမှာမြေလွတ်မြေယမ်းကိုစီမံခန့်ခိုးဖို့အတွက်အခက်ဖြစ်နေတယ်ဒါဆိုလို့ရှိရင်ပြိကမဖြစ်တဲ့တခြားနေရာတွေဥမာတခြားနေရာတွေမှာလုပ်ရင်ရောပြန်ပြီးတော့ပြင်ဆင်ပြီးတော့ဆောင်ရွက်တင်ပါဆိုဥတင်ငွေရဲ့ဒီအယူဆပြောဆိုနေတဲ့ပတ်သက်လို့ဥပစုဘယ်လိုမြင်ပါလဲခင
်ဗျဒီမြေလွတ်မြေလက်ဘေးရောဗျာဒီဥပဒေထဲမှာတော့ပြန်ဆောင်ရွက်ရှိတာဗောမြေလွတ်မြေလက်ဘေးရောအဲမြေလွတ်မြေလက်ဆိုဒီမှာတော့အတိတ်တွေဖွင့်တာဗောမြေရိုင်းဆိုဒီမှာအတိတ်တွေဖွင့်တာဗောနော်အဲအတိတ်တွေဖွင့်လိုက်တဲ့အခြေအားဒါအတိတ်တွေဖွင့်တဲ့အတိုင်းအောင်တပိုင်းပဲဒါကြောင့်ဒီလိုမျိုးလည်းဒီလိုမျိုးကိုတတ်မှတ်တဲ့နေရာမှာကြာတော့ကျွန်တော်တို့ရည်စင်းပေါ့နော်အဲ့တော့စင်ရင်းဦးစီးထောင်ကဘယ်ကနေစင်ရင်းထောင်ဝင်စင်ရင်းဦးစီးထောင်ကဒါကိုမြေလို့ပြောလို့ရတယ်တတ်မှတ်တယ်အဲ့ဒီတတ်မှတ်တဲ့နေရာမှာနေရာမျိုးရည်စင်းတော့လွတ်သွားတဲ့ဥစ္စာကမြေလို့ပြောလို့ရတယ်တင်တော့ပေါ့တင်တော့မပါဘူးပေါ့အဲ့ကြတဲ့ဟာကိုမြေလို့ပြောလို့ရတယ်တတ်မှတ်အဲ့တော့ဟုတ်ပြီဒီနေ့သမိုင်းကိုပြန်ကြည့်လို့ရှိလို့ရှိတယ်ဒီလိုကိုယ်နေတန်းခဲ့တာဒီလိုမျိုးတွေကဒီတိုင်းဆိုင်တယ်ဒီတိုင်းတော့ဗောဗျာအဲတိုင်းနေတာလေဒီလိုဆိုင်ပြီးတော့ဆိုင်တွေအစားဥပဒေတွေအစားတိုင်းပြီးတော့အစားကိုဒီဒီပြန်တိုင်းပြီးတော့အစားပြန်လဲထုတ်ပြန်လဲထုတ်ပြီးတော့အဲ့လိုတော့တိကျချင်းဆိုပြီးဖြစ်တယ်အဲ့ဒါကဟိုခေတ်တော့ပဲဒီစားခေတ်မှာလုပ်ဖြစ်တာဗောနှစ်ပုတ်တွေနဲ့ဖြစ်အဲ့ရမှာဒီဒီကတိုင်းရလေးတွေကွဲမှာအဲ့ဒါမပြေမတိုင်းရလေးတွေကွဲဆိုဥပမာပြောလို့ဒီတိုင်းတိုင်းလေးတွေကွဲအဲ့ဒါကိုဆိုင်နဲ့ဆက်ပြီးမှစားပြီးဗောအဲ့ဒါမြေဥပဒေကိုလည်းလို့ခေါ်တယ်။အဲ့ဒါမြေဥပဒေကိုလည်းအောက်ဖက်ပြည်နယ်စာရေးဆိုတဲ့ဟိုတိုင်းပြည်ကိုကိုင်းနေတယ်။အဲ့ဒီကိုင်းနေတာကျွန်မမထွက်ရသေးတဲ့အတွက်ဟိုအမှတ်တမ်းတွေလည်းရှိသေးတဲ့အတွက်အဲ့ဒီကောင်တွေကလူလက်လူလက်ကြီးရဲ့အဖြစ်သတ်မှတ်ခံခဲ့ရ
တယ်။ဒါက
ရင်ခံတိုင်းသားတွေလေဆုံးအတုံးကြည့်မှုဟာဘယ်အမှုမှမပတ်ရသေးဘူး။အဲ့တော့ဒီလိုမျိုးလိုလိုရှိရင်မြေဥပဒေကိုင်းနေရဲ့ OSF ကိုင်းနေရဲ့ခံတိုင်းသားတွေအတုံးကြည့်နေတဲ့ညီကြီးဟာဒီလိုမျိုးလည်းအဖြစ်သတ်မှတ်ခံခဲ့ရ အဲ့ဒီတက်မှတ်တဲ့ကောင်ဘာမှပြိတာကပြိသွားလဲဆိုတော့အဲ့ဒီဆောင်းကိုက60ပေါ့နော်အဲ့60ပြီမှာဖွင့်လိုက်တယ်ဒီလိုမျိုးနဲ့မြန်မာစီမံခန့်ခွဲရေးအဖွဲ့ဆိုတဲ့နိုင်ငံတကာအဖွဲ့ကဖွင့်လိုက်ပြီးတော့အဲ့ဒီလိုမျိုးနဲ့ညီလေးရကြည့်ခဲ့တဲ့အချိန်မှာအဲ့ဒီလိုတွေနဲ့အရာတွေခဲ့တဲ့အခါကျတော့အဲ့ဒီဒေဟဘုရားရှင်ကလက်လာတယ်ဒီနေ့ဝင်ကိုလေးသွားစုံကိုလေးအဲ့ထောင်းတိုင်းလာနေကြီးတွေပါသွားခဲ့တာအဲ့ကျွန်တော်တို့ဒီမှာအခုကြေကြောင်ကလေးကိုလုံးတဲ့အချိန်မှာဒီငွေနဲ့မှတ်တမ်းကလက်ပေါင်းဝန်းကျင်လောက်ကကြေကြောင်လုံးခဲ့တဲ့ချိန်ကိုပုံခါပြီးတော့ပြန်တုံးတယ်အဲ့တော့အဲ့ဒီပုံနဲ့ဥစ္စာကဒီဥပဒေရဲ့အောက်မြတ်ချက်တစ်ခုဖြစ်တယ်ဒီဥပဒေကိုအကောင့်ထဲပေါ်ဖို့အတွက်အထက်သေးတွေဖြစ်တယ်ဆောင်းတိုင်းလာရင်အခုအတန်နေတာကျွန်တော်တို့အစိုးရကြေကြောင်နားမလည်တော့မဲ့အိတ်ဆာရှိ
ဟုတ်ကဲ့
ကျွန်တော်တို့ဒီမှာအခုကျွန်တော်တို့မှာအဲ့တော့မြို့သားရေတန်းချမှုလူဝါဒပေါ့နော်ဒီစနစ်လိုက်ပေါ်လစီတစ်ခုကိုကျွန်တော်တို့ဆွဲတယ်ဖောင်ရက်တစ်ချောင်းမှာဆန်ကတ်တစ်ချောင်းမှာနော်အတူတူမှာဆိုကြတယ်ဒါနဲ့အားကြီးရတယ်အကောင်းဆုံးဟုတ်ပြင်နဲ့သူ့ရဲ့အခန်းချစ်မှာတော့တောင်းတမ်းလူမျိုးများယူတန်းချမှုအခွင့်အရေးများဆိုပြီးတော့ဖြစ်တယ်ဖြစ်လာဒီအနေနဲ့လည်းနော်ကျွန်တော်မြို့သားရေတန်းချမှုဥပဒေတရားပေါ်ပေါက်လာလို့ကျွန်တော်တို့ကြိုးစားကြ
ဟုတ်ကဲ့ဥပစုကျွန်တော်အိမ်မှာနည်းနည်းဖြတ်မိတာကျွန်တော်အချိန်နဲ့သိမ့်မရလို့တော့ပါကျွန်တော်နည်းနည်းရှင်းလင်းသိချင်တာကအခုအစိုးရကလုပ်နေတဲ့ဒီဥပဒေမှာစီမံခန့်ခွဲမှုကိုဟိုဆန့်ကျင်တဲ့လူတွေကပေါ့စီမံခန့်ခွဲမှုကိုလက်မခံနိုင်တာလားမယုံကြည်တာလားဒါမှမဟုတ်ရှင်မြေတွေကအကယ်၍တည်ယူခံပြီးတော့ကုမ္ပဏီတို့လက်လွှဲသွားမှစိုးရိမ်တာလားတိကျပြောမစို့ဘယ်အတွက်စိုးရိမ်တာလဲ
ဒီမှာရင်းနေတယ်လည်းလည်းဒီတိုင်းလည်းမရအောင်စိုးရိမ်နေတာအခုပြောတဲ့အချက်ပုံစံကလုံးကိုစိုးရိမ်နေတာအဲ့ဒါရက်စက်ဆက်ကလေးဒီမှာကဒီအကြည့်ကြားလေးနဲ့ဒီကနေ့ကလည်းဒီအကြံဟဲ့လိုက်တဲ့အချိန်မှာတကယ်လို့ဒီလိုလိုဆိုတော့တိုင်းလာရတဲ့အပံလေးနဲ့လားဆိုပြီးတော့ဒီကနေ့တစ်ချက်ကိုကောင်းကောင်းမဟာဒီယာတရက်ကိုကောင်းကောင်းမချနိုင်ပဲလေသူ့ပြဿနာကိုကောင်းကောင်းမလုပ်နိုင်လဲနဲ့အရင်အခေအဆိုးတွေလုံလိုက်တဲ့အချိန်မှာတိုင်းလာရတဲ့ဆိုးရွားမှုဟာထုတ်ထွက်ကြတော့ဟုတ
်ကဲ့
ဆိုးရွားအနေထားလေးဟာဒီလိုဆိုကျွန်တော်တို့ဒီနေ့ကျက်ပြန်ပြီးတော့တုံ့ပြန်ပြီးတော့ဒီဥပဒေတွေကိုတိုင်းလာရတဲ့အပံလေးနဲ့တိုင်းလာရတဲ့အခွင့်အရေးဒီအခုဒီနိုင်ငံလာရဲ့လေအခုလေးကိုအစိုးရကလောင်းမှုကြီးနိုင်ငံ stop ပြီးတော့နိုင်ငံမဟုတ်တော်တော်ကို stop လိုက်ပြီးတော့မှပြန်ပြီးတော့ရေးဆွဲဖို့နော်ဒါမှမဟုတ်အစ်တွေရေးဆွဲရတာဒါမှမဟုတ်ဟောတာမှဒီချီးပြီးသားဥစ္စာတွေပြန်လို့လိုအပ်တယ်လို့ဖြစ်ပါတယ်တိုင်းလာရဲ့ဆိုးရိမ်စိတ်ကဒီဥပဒေပေါ်မှာကျင်းပကြည့်ရတော့ဆိုတာကိုအစိုးရလက်ခံဖို့တော့လိုတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်ချိန်ဆသွားလို့ပါပါဝင်ဆွေးနွေးပေးတဲ့တိုင်းလူလူတိုးတက်ရေးမိဖွဲ့ဖွဲ့ကဥပစုဒုမြေကွယ်ကမိခမွန်အချင်းဝိုင်းမော်ဒေတာမီယာကာကွယ်ရဲ့ဥတုနန်းတနေ့သရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ဒဲလီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပြပါခင်ဗျာ
စီစဉ်တင်ဆက်သူကိုသားညုံနဲ့အတူထုတ်လုပ်သူမတ်တန်ဂီထိုက်တိုတင်ဆက်ပေးခဲ့တဲ့အင်္ဂါညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုမနက်ဖြန်ဗုဒ္ဓဖူးနေ့မနက်ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်အင်္ဂါညရဲ့အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကတလှည့်ကြီးညာပေးပါမယ်ရှင
် Time Magazine ကြီးက2018ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်အဖြစ် Writers သတင်းတောက်နှစ်ယောက်အပါအဝင်သတင်းတောက်တချို့ကိုရွေးချယ်ပြီးတော့အမှန်တရားကိုကာကွယ်စောင့်ရှောက်သူများအဖြစ်သတ်မှတ်ဂုဏ်ပြုလိုက်ပါတယ်မြန်မာနိုင်ငံမှာထောင်ကျနေတဲ့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးမကြခင်ကအသက်ခံခဲ့ရတဲ့ဆော်ဒီသတင်းတောက်ဂျမာကိုရှိုးကြီးဖိလစ်ပိုင်ကသတင်းတောက် Maria Risa အမေရိကန်ပြည်ထောင်စုမေရီလန်ပြည်နယ်မှာတနက်သမားရဲ့လက်ချက်နဲ့သတင်းတောက်၄ယောက်အသတ်ခံခဲ့ရတဲ့ Capital Gazette သတင်းစာတိုက်တို့ကို2018ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်တွေအဖြစ်နဲ့ Time Magazine ကြီးကရွေးချယ်ခဲ့တာပါသူတို့ဟာဒီအမှန်တရားအတွက်သူတို့ကြားရောက်နိုင်တဲ့အန်ဒီယေဂိုတောင်မှဂရုမစိုက်ဖဲသတင်းမှန်ပေါ်ထွက်ရေးလုပ်ခဲ့ကြတာမို့ရွေးချယ်လိုက်တာဖြစ်တယ်လို့ Time Magazine ကြီးကပြောပါတယ်သတင်းတောက်တွေကိုဂုဏ်ပြုပြီးတော့ဒီ Magazine ကမျက်နှာဖုံးကို၄မျိုးထုတ်လုပ်ထားပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နှိမ်နှင်းမှုဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်လို့သတ်မှတ်ကြေညာဖို့အမေရိကန်အောက်လွှတ်တော်မှဒီကနေ့ဆုံးဖြတ်ချက်ချဖို့ရှိပါတယ်။ထရမ့်အစိုးရကဒီရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အဆင့်လို့သာသတ်မှတ်ပြောနေချိန်မှာလွှတ်တော်ကလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုတဲ့ဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ရက်ဆက်တဲ့လှုပ်ရက်တွေအတွက်အရေးယူတဲ့ဆိုတာအင်ဗျူရိုကိုအချက်ပြချင်တဲ့သဘောဖြစ်တယ်လို့လွှတ်တော်အတိုင်းဝိုင်းကိုကိုးကားပြီးတော့ ABC သတင်းမှဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာအရေးကြီးတဲ့အချိုးအခွေကိုရောက်နေတာမို့လက်ရှိလွှတ်တော်အမတ်တွေအနေနဲ့ပါတီဆွဲမထားကြဘဲနဲ့ဒီမိုကရေစီကိုကာကွယ်ထိန်းသိမ်းသူတွေအဖြစ်ဆောင်ရွက်ကြဖို့အတွက်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်လွှတ်တော်အမတ်ဟောင်းကြီးတွေကတိုက်တွန်းလိုက်ပါတယ် နိုင်ငံဟာအန္တရာယ်ရှိတဲ့ကာလကိုကြောက်နေတဲ့အတွက်တရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေအုပ်ချုပ်ရေးယန္တရားနဲ့နိုင်ငံလုံခြုံရေးအပေါ်လေးလေးလေးနဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့သူတို့အနေနဲ့အခုလိုထုတ်ဖော်တိုက်တွန်းရတာလို့လွှတ်တော်အမတ်44ယောက်ကဝါရှင်တန်ပို့သတင်းစာရင်းမှာစောင်းပါရှိသားခဲ့ပါတယ်ရှင်
သတင်းချင်းချုပ်ကိုမဆုမျက်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်စီစဉ်ထုတ်လို့ရမှုကမတ်သိန်ကီထိုက်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်ရှင်ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေအားလုံးရွှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.